Welcome to the Voice of America in Burmese.
Mingala nya jama khanya zonla 28 ye tanin la ni VOA Myanmar ban assistant ni ko American pi dong su Washington DC myo ro kan ni dai yai tholin pe ni ba bi Myanmar san lo chin nya 9 nai kan ni 10 nai thi tholin pe ni de assistant ko ro line no meter 1925 30 ni ne line meter 190 ro kan ni dai yai na sin nai ja da lo VOA Myanmar ban ye Facebook sa myan na kan ni le dai yai na sin lo ya nai ja ba de khanya ဒီကနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်တော်ဇောင်းဝိုင်းကဆောင်ရွက်ပေးသွားပါမယ်ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူဒေါင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့အပေါ်ဆွေးနွေးတင်ထားတဲ့အမှုတချို့ဒီကနေ့ထပ်မံဆက်ဆီးခဲ့ပါတယ
်ကိုဗစ်နဲ့ပတ်သက်ပြီးတော့မှာတော့အကုန်လုံးကိုဂရုတက်ဆိုင်နေကြဖို့လေအဲ့ဒါတော့မှားပါတယ်ရှင်ပြည်သူတွေအတွက်ကိုလေသူတအားစိတ်ပူနေပါတယ်ကိုဗစ်နဲ့ပတ်သက်ပြီး
ဒီကနေ့ပြုလုပ်တဲ့ရုံချင်းအတွင်းကိုဗစ်ကာယောဂါအန္တရာယ်ပြည်သူတွေသတိထားကြဖို့ဒေါန်ဆန်းစုကြည်ကမလိုက်တာအပါအဝင်ကြားနာပွဲသတင်းပေးပို့ချက်အပြည့်စုံကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့မင်းတပ်ဖက်ကစစ်ပြေဒုက္ခသည်တွေရဲ့အခြေအနေကချင်ပြည်နယ်ပူတာဦးမြို့နယ်အတွင်းမှာခရီးရန်ဘာသာရေးကောင်းဆောင်3ဦး905ကာကြီးနဲ့တရားဆွဲခံရတာကိုကန့်ဒေသမှာကိုဗစ်ကူးစက်မှုများလာနေတဲ့အခြေအနေနဲ့စစ်ကောင်စီကသတင်းမီဒီယာတွေကိုပြစ်မှတ်ထားတိုက်ခတ်နေကြောင်းကမာရွမီဒီယာအမှုဆောင်ထုတ်လို့ရမှုကိုနေတာမောင်ကပြောလိုက်တာဆတဲ့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ကြရပါမယ်။အပတ်စဉ်ကဏ္ဍတွေမှာတော့သတင်းတော်မတ်စုစီးပွားရေးကဏ္ဍနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့တင်းနေလာနေညအတွက်နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မက်ခွာညိုတို့ကပြောပြကြပါမယ်ခင်ဗျာ
။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံအနှံ့ပုံကွဲတာတွေဥပဒေမဲ့တပ်ဖြတ်တာတွေစတိုက်တွေ့နေရပါတယ်။ဒီကနေ့မှာတော့ရှမ်းပြည်မြောက်ပိုင်းနှမ်ခါမြို့ကဆနာပြပွဲတစ်ခုမှာဘုံလေးလုံးပောက်ကွဲခဲ့တာကြောင့်လူနှုတ်ဦးထံမှနေတိတ်ဆုံပြီးတော့၃ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ SSPP SSA ရှမ်းမြောက်တပ်ဖွဲ့ကဖမ်းဆီးသွားတဲ့လူတယောက်တိတ်ဆုံခဲ့ရတာနဲ့ပတ်သက်ပြီးတော့ဆန့်ကျင်ကန့်ကွက်နေကြတဲ့ပြည်သူတွေထဲဘုံလာပစ်ဖို့ကြိုးစားသူတွေသူတို့လက်ထဲမှာတင်ဘုံကွဲသွားခဲ့တာကြောင့်ပွဲချင်းပြင်းနှောက်တိတ်ဆုံခဲ့တာလို့ဒေသခံတယောက်က VOA ကိုပြောပါတယ်။ဘသူလက်ချက်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။SSPP SSA ကဖမ်းသွားတဲ့ရွာသားတိတ်ဆုံးတယ်လို့အကြောင်းကြားလာပေမဲ့အလောင်းပြန်များတဲ့အတွက်ဒေသခံတွေဆန္ဒပြကြတာပါတခါမေလလောက်ကစပြီးတော့စစ်ကောင်စီသတင်းမေးအဖြစ်ဆွဆွဲခံရသူတွေနဲ့စစ်ကောင်စီကခံထားတဲ့အုပ်ချုပ်ရေးမှုတွေနိုင်ငံတော်ဝန်အသက်ခံရတာတွေလည်းအပတ်စဉ်ကြားနေရပါတယ်စနေနေ့ကလည်းမန္တလေးရတနာဘုံမြို့တက်မှာစစ်ကောင်စီသတင်းမေးအဖြစ်ဆွဆွဲခံရသူဦးညိုအေးဆိုသူတားထိုးခံရပြီးတော့တိတ်ဆုံးကြောင်းပြည်တွင်သတင်းတွေမှာဖော်ပြပါတယ်ဒီလိုအလားတူဖြစ်ရတွေခက်စစ်စိတ်ပေါ်ပေါက်လာတာကြောင့်စစ်ကောင်စီခန့်အုပ်ချုပ်ရေးမှူးတချို့တဝန်ကနေနှုတ်ထွက်တာတွေလည်းတွေ့နေရပါတယ်စစ်ကောင်စီဘက်ကလည်းလုံခြုံရေးတွေတင်းကျပ်ပြီးတော့တရားလဲလို့ဖမ်းဆီးနေပေမဲ့ဒေသပေါင်းစုံကပြည်သူတွေကတော့ရရနေတဲ့စစ်အာဏာရှင်ကိုနှိမ့်စင်မပြတ်ဆက်ပြီးတော့ဆန္ဒပြနေကြတာပါတိုင်းပြည်နယ်တွေမှာလည်းစစ်ကောင်စီတပ်ရဲ့အင်အားသုံးထိုးစစ်ဆင်မှုတွေကြောင့်နေရာဆွန့်ခွာပြေးနေရတဲ့ပြည်သူတွေကြားတုတ်ကွေယောဂါတွေဖြစ်နေတယ်လို့လူမှုကူညီသမားတွေကပြောပါတယ်။မိုးရသည့်ကာလတောတောင်တွေထဲဆက်ပြီးတော့ပုံအောင်နေရတဲ့ကလေးငယ်နဲ့တက်ကြီးရွယ်တွေအပါအဝင်တိမ့်နဲ့ချီတဲ့ပြည်သူတွေအတွက်စားနပ်ရိက္ခာနဲ့ဆေးဝါးတွေလည်းအရေးတကြီးလိုအပ်နေပါတယ်။မြန်မာနိုင်ငံမှာဖက်ပြော်ရီလတရက်စစ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်စန့်ကျင်တိုက်ခိုက်မှုတွေအရှိန်မြင့်လာနေပြီးတော့စစ်တပ်ဖက်ကလည်းအင်အားသုံးဖြုတ်ခွင်းနေတာကြောင့်အရသာပြည်သူတွေအကြီးအကျယ်ထိခိုက်မဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့ ICG ကအစင်ခန်းစာထုတ်ပြန်သတိပေးထားပါတယ်စစ်တပ်ကိုဆန့်ကျင်တဲ့လက်နက်ကိုင်လှုပ်ရှားမှုတွေဟာနေဆက်ကြေးရွာကနေမြို့ပြအစင်ကြီးဖုံးအထိပြန့်လာပြီးတော့ပျောက်ကြားတိုက်ခိုက်မှုပုံစံပြောင်းလာတာကို ICG အဖွဲ့ရဲ့အစင်ခန်းစာမှာရေးထားပါတယ်စစ်တပ်ဘက်ကလည်းအရသာလက်နက်ကိုင်ဘသူဘဝမခွဲခြားဘဲနဲ့လေကြောင်းကနေထိုးစစ်အပဝင်ပြန်ပြီးတော့ချေမုန်းနေတာကြောင့်တိုင်းနာဒေသတွေကအရက်သားတွေအိုးအိမ်တွေကိုဆွတ်ပြီးတော့ဘေးလွရာထွက်ပြေးနေရပါတယ်ဒီအရက်သားဒုက္ခတွေကိုလူသားချင်းဆန္ဒထောက်ထားမှုအကူအညီတွေပေးရမှာလဲကတ်သက်သားတွေဖန်စီတာတွေအချောက်ပတ်တွေကိုဖန်စီသိမ့်ပိုက်တာတွေကြောင့်အချက်အတဲမျိုးစုံကြုံနေရတယ်လို့ဖော်ပြထားပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေရဲ့လက်နက်ကင်တော်လန်တိုက်ခိုက်မှုတွေတိုးလာနေချိန်မှာမြန်မာစစ်တပ်ဖက်ကသူ့ဘက်မှာရှိတဲ့အင်အားကိုအပြည့်အဝသုံးပြီးတော့ချိန်မုံးနေမယ်ဆိုရင်ဥပဒေမဲ့လောက်ရတွေနဲ့ကစင်ကလျာအခြေအနေတွေပိုဆိုးလာနိုင်တယ်လို့အစင်ခန်းစားကတတိပေးထားပါတယ်လက်လုံတနတ်တွေနဲ့ဖြစ်တယ်လို့တကွဲတပြားပြန်ခုခံနေရတဲ့အရသာလက်နက်ကင်တွေရဲ့အာဏာသိမ်းမှုဆန့်ကျင်တဲ့တိုက်ပွဲတွေဟာလည်းတဖြည်းဖြည်းနဲ့ဖွဲ့စည်းမှုပိုးပြီးတော့ဆနစ်ကျလာမယ်။ရေရှည်အထောက်ပံ့တွေရလာခဲ့မယ်ဆိုရင်ဆယ်စုနှစ်နဲ့ချီကြာခဲ့တဲ့ပြည်တွင်းစစ်ရဲ့နောက်ထပ်ခြေလှမ်းတစ်ခုအဖြစ်အသွင်ပြောင်းသွားနိုင်တယ်လို့အစင်ခါစာမှာရေးထားပါတယ်။ ဒီလက်နက်ကိုင်လှုပ်ရှားမှုတွေဟာအာဏာသိမ်းမှုကိုမကျေနပ်လို့ပြန်ပြီးတော့ဆန့်ကျင်တဲ့လှုပ်ရှားမှုကနေတိုင်းနာလူမျိုးစုတွေရဲ့ရပိုင်ခွင့်နဲ့နှစ်ပေါင်းများစွာခွဲခြားဆက်ဆံမှုတွေအဆုံးသတ်ရင်းတောင်းဆိုတဲ့တိုက်ပွဲတွေလည်းဖြစ်နေတာကြောင့်အချိန်တိုတိုအတွင်းမှာအဆုံးသတ်မဲ့ပုံမရှိဘူးလို့အရှင်ခါစားကဖော်ပြပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုတိုးလာနေတဲ့အတွက်ရှမ်းပြည်နယ်တွေကအထူးကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့လောက်ကိုက်ဒေသမှာမလို့အပ်ပဲအိမ်မြေမထွက်ရ stay at home အမိန့်ကိုမြန်မာအာကစားနာကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့အတွက်ဒီထုတ်ပြန်ချက်ကိုဒေသအာဏာပိုင်တွေဘက်ကလိုက်နာဆောင်ရွက်ထားသလားဆိုတာကတော့အရှင်းရှင်းလင်းလင်းမရှိပါဘူး။စစ်အာဏာသိမ်းပြီးနောက်ပိုင်းကာယောဂါကြောင့်အိမ်မြေမထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်း17ခုထက်မနည်းရှိပါတယ်။ကျော်လာ၂၈ရက်နေ့မှာလဲ၂၄နာရီအတွင်းပုဂ္ဂိုလ်ခံရသူ၈၄ဦးရှိကြောင်းမြန်မာအာကစားနယ်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်တိုင်းနှစ်ပြည်နယ်အသီးသီးကတက်ခွဲနမူနာပေါင်း4600ကျော်တဲ့ကပုဂ္ဂိုလ်ခံရသူ100ကျော်တွေ့ရှိရဖြစ်ပြီးသေဆုံးသူ9ဦးရှိကြောင်းလဲဖော်ပြထားပါတယ်ပိုးတွေ့သူအများဆုံးကတော့စကိုင်းတိုင်းထက်ကဖြစ်ပြီး168ဦးရှိပါတယ်ကိုဗစ်ရောဂါပိုးကူးစက်မှုမြင့်တက်လာတဲ့အတွက်ရန်ကုန်ပဲခူးမန္တလေးနဲ့ပသိမ်ကပိတ်ထားရတဲ့စက်ရုံအလုံးရုံပေါင်းကလည်း100ကျော်ရှိပါတယ်လက်ရှိချိန်နှင့်ပိုးစစ်ဆေးမှုပေါင်း29သိန်းကျော်ထဲမှာပိုးတွေ့သူ3သိန်းခွဲကျော်ရှိတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။သေဆုံးသူစုစုပေါင်းကတော့3400ကျော်ရှိပါတယ်။ကာကွယ်ဆေးနဲ့ကိုဗစ် -19 ကရောဂါကိုအနောက်နိုင်ငံတချို့မှာထိန်းချုပ်ထားနိုင်ပေမဲ့ကူးစက်မှုတွေတချို့ပြန်တိုးလာနေတဲ့နိုင်ငံတချို့မှာတော့ကန့်သတ်ချက်အသစ်တွေထုတ်ပြန်နေရပါတယ်။အိန္ဒိယမှာစားတွေ့တဲ့ကူးစက်များ Delta Visa ပြောင်းပိုးတွေတွေ့နေရတဲ့ရုရှားနိုင်ငံမော်စကိုမြို့မှာလည်းတနင်္လာနေ့ကစပြီးတော့အိမ်ကနေပဲရုံအလုပ်လုပ်ဖို့တာဝန်ရှိသူတွေအမိန့်ထုတ်ပြန်လိုက်ပါတယ်။ပြည်ခဲ့တဲ့တရင်နှစ်ပတ်လောက်ကစပြီးတော့ပိုကူးဆက်မှုတိုးလာနေသလိုမော်စကိုနဲ့စင့်စ်ပီတာစဘတ်မှာဒီကနေ့တိုက်ဆုံသူကနှစ်ရက်ဆက်တိုက်စံချိန်တင်မြင့်တက်လာပါတယ်။ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားအပြင်တောင်အမေရိကတိုက်နိုင်ငံတွေမှာလည်း Delta ပိုကူးဆက်မှုတွေတိုးလာနေပါတယ်။ကာယောဂါအဆိုးဆုံးကြုံနေရတဲ့ရုရှားမှာ Euro 20ဘောလုံးပွဲကျင်းပနေပြီးနိုင်ငံပေါင်းစုံကဘောလုံးဝါသနာရှင်ထောင်နဲ့ချီလာပြီးတော့အားပေးနေတဲ့အတွက်သူတို့နဲ့အတူယောဂါပြန်သွားမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းလာမယ့်ရက်ပိုင်းအတွင်းလော့ခ်ဒေါင်းမချခင်အများပြည်သူပို့ဆောင်ရေးလုပ်ငန်းအလုံးရပ်ဆိုင်းလိုက်တဲ့အတွက်နေကိုပြတ်မဲ့သူတွေမြို့ကြီးတွေမှာတောင်းတင်နေပါတယ်။ပိုကူးခံရသူအားလုံးရဲ့၃ပုံ၃ပုံကျော်က Delta Visa ပြောင်းပို့နဲ့ဆက်ဆက်နေတယ်လို့ဓာခါမြို့အခြေစိုက်သုတေသနစစ်တမ်းတစ်ခုရဲ့နောက်ဆုံးကြောက်ရုံမှုမှာတွေ့ရပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 938ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင်
G20 နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတက်ရောက်ဖို့အီတလီနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကအစ္စလာမစ္စတေအဖွဲ့တွေနဲ့ဆက်ဆံမှုရှိတဲ့အာဖရိကတိုက်အတွင်းကအကြမ်းဖက်အဖွဲ့တွေကိုအထူးအာရုံစိုက်တိုက်ဖြတ်နေတာနဲ့အတူအစ္စလာမစ္စတေအဖွဲ့ကိုချိန်မုံရမှာဆက်ပြီးတော့အာရုံစိုက်ပေးကြဖို့မဟာမိတ်နိုင်ငံတွေကိုတနင်္လာနေ့ဒီကနေ့မှတိုက်တွန်းလိုက်ပါတယ်ညွန်ပေါင်းတပ်ဖွဲ့တွေရဲ့ကြိုပမ်းအားထုတ်မှုတွေကြောင့်အီရတ်နဲ့ဆီးရီးယားတို့မှာရှိတဲ့နိုင်ငံခြားတိုက်ခိုက်ရေးသမားတွေရဲ့လှုပ်ရှားမှုတွေကိုလောဝနီဘာရပ်ဆိုင်နိုင်ခဲ့တာအပါအဝင်သိတာထင်ရှားတဲ့အောင်မြင်မှုတွေကိုဖော်ဆောင်နိုင်ခဲ့ကြောင်းသူကပြောပါတယ်။ဆီးရီးယားဒီမိုကရက်တစ်တပ်တွေက ISIS စစ်သွေးကြတပေါင်းကိုဖမ်းဆီးနိုင်ခဲ့တာဟာလွယ်ကူတဲ့ကိစ္စမဟုတ်ကြောင်းအတိအမှတ်ပြုပြောခဲ့ပြီးပြန်လည်ထူထောင်ရေးမှာကိုယ်နိုင်ငံသားတွေနေရပြန်ရေးဒါမှမဟုတ်အပြစ်ပေးအရေးယူမှုတွေလုပ်ကြဖို့သက်ဆိုင်ရာအစိုးရတွေကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဝန်ကြီးဘလန်ကန်ကဆီးရီးယားနဲ့ဆီးရီးယားဒုက္ခသည်တွေကိုလက်ခံပေးထားတဲ့ပတ်ဝန်းကျင်နိုင်ငံတွေကိုလူသားချင်းစာနာမှုအကူအညီအဖြစ်နောက်ထပ်အမေရိကန်ဒေါ်လာ436တန်းထောက်ပံ့ဖို့ကြေညာခဲ့ပါတယ်။အမေရိကန်အင်ရှင်အီတလီနဲ့တခြားနိုင်ငံခြားရေးဝန်ကြီးတွေရဲ့နောက်ထပ်ကျင်းပမဲ့တနင်္လာနေ့ဒီကနေ့အစည်းအဝေးဟာIS အဖွဲ့နဲ့ဆက်ဆက်တဲ့ Syria ရေးကိစ္စတွေကိုအဓိကအာရုံစိုက်ဆွေးနွေးမှာဖြစ်တယ်လို့2011ခုနှစ်ကလေးကစခဲ့တဲ့10နှစ်ကြာပြည်ပခအဆုံးသတ်ရေးအသစ်တစ်ပံကြိုးပမ်းအထောက်အမှုပေါ်မှာလည်းအဓိကအာရုံစိုက်ကြမှာပါဒီကနေ့အစောပိုင်းမှာတော့ဝင်ကြီးဘလန်ကန်ဟာပုပ်ယဟန်မင်းကြီးဖရန်စစ်နဲ့တခြားအရာရှိတွေကိုတွေ့ဆုံဖို့ဗာတီကန်ကိုသွားရောက်ခဲ့ပါတယ်G20 နိုင်ငံခြားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲတွေမှာတော့ COVID-19 ကာယောဂါတိုက်ဖျက်ရေးရာသီဥတုဖောက်ပြန်မှုနဲ့စီးပွားရေးအချို့ညီပြန်လည်ထူထောင်ရေးကိစ္စတွေကိုဆွေးနွေးကြဖို့ရှိပါတယ်ရှင်။အီရန်နဲ့ဆီးရီးယားနယ်စပ်နာကအီရန်ကြောတောက်နောက်ခံပြုစစ်သွေးကြွအုပ်စုတွေရဲ့အဆောက်အဦ3ခုကိုလေကြောင်းကတိုက်ခိုက်ခဲ့ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ သမရဂျိုးပိုင်တန်ရဲ့ညွှန်ကြားချက်အရစစ်သွေးကြွတွေလက်နက်သွေးလောင်ထားတဲ့ဆီးရီးယားကစာအုပ်တစ်ခုအီရတ်ကတစ်ခုစုစုပေါင်း300ကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းဝန်ကြီးကာဘီကပြောပါတယ်။အမေရိကန်စစ်တပ်အတွက်အန်ဒီယားကြီးလာတာကိုကန့်သက်ထိန်းချုပ်ဖို့ရည်ရွယ်ပြီးလိုအပ်သလိုတင့်လျော်သလောက်ချင်းချင်းချင်းချင်းနဲ့အေးအေးယူဆောင်ရွက်ခဲ့တာဖြစ်ပေမဲ့ဒါဟာတိကျရှင်းလင်းပြီးပြတ်သားတဲ့သတင်းစကားလည်းဖြစ်တယ်လို့ဝန်ကြီးကာဘီကပြောပါတယ်။ပြီးခဲ့တဲ့နှစ်ကအီရတ်ဗိုလ်ချုပ်ကြီးကက်ဆန်ဆိုလီမာနီကိုအမေရိကန်ဘက်ကဒုံးကျည်နဲ့တိုက်ခိုက်တပ်ဖြတ်ခဲ့ပြီးတဲ့နောက်အီရတ်မှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေကိုပိတ်မတ်ထားပြီးဒုံးကျည်နဲ့တိုက်ခိုက်မှုတွေရှိလာနေတာပါ။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူ Apple Daily သတင်းစာရဲ့ပင်တိုင်ဆောင်ပါရှင်ဟောင်းဖန်ဝေခေါင်ဟာမြို့ကထွက်ခွာဖို့ကြိုးစားချိန်မှာဖမ်းခံခဲ့ရကြောင်းဒေတာရင်းသတင်းတွေမှာဖော်ပြကြပါတယ်။အသက်59နှစ်အရွယ်မြို့သားတဦးကိုတနင်္ဂနွေနေ့ညကလေးစိမ့်မှာဖမ်းဆီးခဲ့ကြောင်းနဲ့နိုင်ငံတော်လုံခြုံရေးကိုအန္တရာယ်ဖြစ်စေမဲ့နိုင်ငံခြားတပ်ဖွဲ့တွေနဲ့လျှို့ဝှက်ပူးပေါင်းကြံစီကြောင်းတန်တရားရှိတဲ့အတွက်အမျိုးသားလုံခြုံရေးဆိုင်ရာဥပဒေနဲ့တရားစွဲထားကြောင်းဟောင်ကောင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပေမဲ့အဖမ်းခံရသူရဲ့နာမည်ကိုတော့ထုတ်မပြောခဲ့ပါဘူး။အခုလိုဖမ်းဆီးမှုကိုရှုတ်ချကြောင်းနဲ့ကလောင်ကိုင်းနဲ့စာပေပညာရှင်တွေတောင်မှနေထိုင်ခွင့်မရှိတော့ဘူးဆိုရင်ဟောင်ကောင်ကိုနိုင်ငံတကာအစ်စ်မီမြို့တစ်ခုအဖြစ်သတ်မှတ်လို့ရမှာမဟုတ်တဲ့အကြောင်းဟောင်ကောင်သတင်းတောက်များတင်ကကြေညာချက်ထုတ်ပြန်ထားပါတယ်။ရတပ်ဖွဲ့ဝင်900ကျော်ကသတင်းစာတိုက်ကိုဝင်စီပြီးအက်ရီတာချုပ်ရိုင်ယန်လောနဲ့တခြားအမှုဆောင်အရာရှိ၄ဦးတို့ကိုဖမ်းဆီးသွားခဲ့ပြီးသတင်းတစ်ပတ်နီးပါးအကြာမှာအခုလိုမစ္စတာဖန်ကိုတနင်္ဂနွေနေ့ကဖမ်းဆီးလိုက်တာပါ။တောင်တရုတ်ပင်လယ်ပြင်တွင်ရေပိုင်နဲ့အငင်းပွားနေတဲ့နေရာတွေမှာတရုတ်ဘက်ကတိုးချဲ့လာနေတဲ့စစ်ရေးဖိအားတွေကမလေးရှားကိုလေရင်အသစ်36ဆင်းဝယ်ယူတာအပါအဝင်ခင်မီလေတပ်တစ်ခုဖြစ်လာအောင်တွန်းအားဖြစ်စေခဲ့တယ်လို့လေလာသူတွေကသုံးသပ်ကြပါတယ်။စွမ်းဆောင်ရည်55လို့အမည်ပေးထားတဲ့အစီအစဉ်ကနေပင်လယ်ပြင်ကင်းလှည့်စစ်ဆေးရာမှာတိုးတက်ကောင်းမွန်ဖို့2025ခုနှစ်မှာနောက်ထပ်အမျိုးသားတူလေရင်18ဆင်းနဲ့တူမောင်းသူမဲ့ရဟတ်ရင်6ဆင်းကိုလည်းဝယ်ယူမှာပါ။ပေါ်ပါတဲ့တိုက်လေရင်တွေနဲ့လေတက်လေ့ကျင့်ရေးနည်းပြတွေလိုအပ်ကြောင်းမလေးရှားကာကွယ်ရေးဝန်ကြီးဌာနကဇွန်လ22ရက်နေ့ကကြေညာထားပါတယ်။ကနဦးလေရင်ဆက်ရှိစီအတွက်3လကြာဈေးပြန်စနစ်နဲ့ကန့်လန့်ချက်ဟာမလေးရှားတော်ဝင်လေတပ်ကိုခင်မိအောင်ပြုပြင်ဖို့အတွက်ကြိုးပမ်းမှုဖြစ်ပါတယ်။မလေးရှားကာကွယ်ရေးဝန်ကြီးဌာနဟာလေရင်အစ်စ်တွေဝယ်ဖို့အတွက်ဥရောပ၊အိန္ဒိယ၊ပါကစ္စတန်၊ရုရှား၊တောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့မှကြည်ကောင်းကြည်နေနိုင်တယ်လို့သုံးသပ်သူတွေနဲ့ကာကွယ်ရေးဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ပြောပြခဲ့ကြတာပါခင်ဗျာ။ View American တန်ကနေဒီနေ့လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေတင်ပြပေးတော့မှာမို့ပထမဦးဆုံးတော့ဒေါန်ဆန်းစုကြည်အမှုကြားနာစစ်ဆေးမှုနဲ့စပါမယ်။သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တို့အပေါ်တရားစွဲဆိုထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဆက်လက်စစ်ဆေးနေတာမှာဦးဝင်းမြင့်ရဲ့အမှုတစ်ခုနဲ့ဒေါန်ဆန်းစုကြည်ရဲ့အမှုသုံးခုကိုဒီနေ့စစ်ဆေးပါတယ်။ဒေါန်ဆန်းစုကြည်ကိုဆွဲထားတဲ့အမှုနှစ်ခုအတွေ့သူ့ရဲ့ရှင်းနေတဲ့ဘက်ကတက်တေကိုပြန်လည်မေးတဲ့မေးခွန်းတွေအပေါ်တစ်ဖက်ကကန့်ဝတ်တာကြောင့်မေးခွန်းမေးမြန်းခွင့်ရအောင်အထက်တရားရုံးကိုတင်ပြသွားဖို့ရှိတယ်လို့ရှင်းနေတဲ့ကပြောပါတယ်။ဒီကနေ့အမှုစစ်ဆေးမှုအခြေအနေတွေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမောကပြောပြပါမယ်ခင်ဗျာ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်မှာဆွဲချက်တင်ထားတဲ့အမှုတွေကသုံးမှုဖြစ်တဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25ပို့ကုံတွင်းကုံဥပဒေပုံမှန်8နဲ့ဆက်သွယ်ရေးဥပဒေပုံမှန်69တို့စတဲ့အမှု3ခုနဲ့သမရဦးဝင်းမြင့်ပေါ်မှာတရားစွဲဆိုထားတဲ့ဘေးအန္တရာယ်စီမံခန့်ခွဲမှုပုံမှန်25တို့အတွက်နေပြည်တော်ကတည်ထက်အထူးတရားရုံးမှာဒီကနေ့ဆက်လက်စစ်ဆေးပါတယ်ပို့ကုံတွင်းကုံအမှုနဲ့ဆက်သွယ်ရေးအမှုတို့ကိုစစ်ဆေးကြားနာတာမှာတော့ရှင်းနေဒီဘက်ကပြန်လည်မေးခွန်းမေးတာကိုတစ်ဖက်ကကန့်ကွက်ခဲ့တာကြောင့်မေးခွန်းမေးမြန်းခွင့်ရအောင်အထက်တရားရုံးကိုတင်ပြသွားဖို့ရှိတယ်လို့ရှင်းနေဦးကြည်ဝင်းက VOA ကိုပြောပြပါတယ်
။ဟိုဒီနေ့ကမေးခွန်းတစ်ခုမေးလိုက်တာမှာအဲဟိုဘက်ကလည်းအစိုးရကန့်ကွက်တာပေါ့နော်။ဆက်သွယ်ရေးဥပဒေကမလာကြမှာဆွဲလာလीစစတော့ကဖေဖော်ဝါရီလတစ်ရက်နေ့ကပြီးတဲ့ဟာကိုမတ်လတစ်ရက်နေ့ကျမှတလားကျော်ကျမှထပ်ဆွဲထပ်စစ်တာ။ဒါအမှုကလည်းအကြောင်းရအတူပဲ။ဒီပို့ဝန်သင်ကုန်ဥပမာဒီကတော့ဆက်သွယ်ရေးဆက်ဒီပဲဆက်သွယ်ဥပဒေပုံက69ဆိုတာကဒီဝန်ဆောင်မှုလုပ်ငန်းတွေလိုင်စင်ပေးထားတာတွေဆက်သွယ်ရေးလုပ်ငန်းတွေလုပ်တာလုပ်ငန်းတွေနဲ့ဆိုင်တာဒီ callers တွေနဲ့မဆိုင်ဘူးစီဝါဖူတန်ကဝန်ကြီးဌာနကပြန်ကြားစာတွေကိုကိုးကားပြီးတော့ကိုကမေးခွန်းပေးပြီးတော့ပ
ဒီအမှုကိုလို့တော်ဆန်းစုကြည်ကိုဆက်ဆွေးဥပဒေပုံမှန်65ခုနဲ့တရားစွဲလို့မရဘူးဆိုတာသိသလားလို့တရားစွဲရအကြောင်းမပေါ်ပါဘူးလို့မြင်အဲ့မိကုန်းကိုကန့်ွက်တယ်ကြားလာလည်းပဲကိုရောကန့်ွက်တာကိုကမကန့်ွက်ရဲ့တင်မှုဆိုပြီးပြောပြီးတော့ဆရာကလျှောက်စာကိုအဆင်းမြင့်တဲ့ယုံဒီကိုပြင်ဆင်မှုတက်မယ်လို့တရားရုံးလျှောက်တာဝတ်တရားတည်ကြည်ကိုကျွန်တော်တရားစွဲလည်းရပါတယ်လျှောက်ခွင့်ပြုပါတယ်ဒ
ားဆွဲထားတဲ့အမှုအတွက်လည်းဒီကနေ့စစ်ဆေးပါတယ်။ဒီမှုမှာတော့ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကအမှုရဲတရဲတွေဖြစ်ပါတယ်။ဒီမှုအတွက်ကတော့တစ်ဖက်ကနေတင်ပြလာတဲ့တရလူပြတပ်သေးတွေကိုပဲစစ်ဆေးတာတွေလုပ်ခဲ့ပါတယ်။ဒီကနေ့မှာတော့အမှုစုစုပေါင်း၄ခုအတွက်တရလူပြတပ်သေး၁၀ယောက်နှီးပါးလောက်ကိုစစ်မေးခဲ့ပြီးတော့နောက်ထပ်ကြံနေသေးတဲ့သူတွေကိုနောက်အပတ်စဉ်ဒီမှာလုံးမဲ့လာမဲ့ဇူလိုင်လ5ရက်နေ့ရုံချိန်မှာစစ်မေးသွားမှာဖြစ်ပါတယ်။စစ်မေးတာတွေနဲ့ပတ်သက်လို့ရှင့်နေဦးကြည်ဝင်းကအခုလိုပြောပြပါတယ်
။တယောက်ကတယောက်ကစစ်တပ်ကစစ်တပ်ကဘူးဝီနောက်တယောက်ကအဲဒီဇဝုဒီရီယာရဲစခန်းမှုဟိုတကြက်လာဖွင့်တာကိုသူကလက်ခံဖွင့်တယ်လူ။ကျန်တဲ့အရင်ကတက်သေးပြီနောက်ထပ်ကျန်တဲ့တက်သေး10ယောက်လောက်ရှိတာဟုတ
်။ပြီးခဲ့တဲ့ဇွန်လ14ရက်နေ့တနင်္လာနေ့ရုံချိန်တုန်းကလည်းဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုတွေကသုံးမှုကိုပထမဆုံးစတင်ကြားနာခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကိုဆွဲဆိုထားတဲ့အမှုသုံးမှုကတရားလိုတွေဖြစ်တဲ့ရဲမှုကြည်လင်းနဲ့ရဲမှုမြင့်နိုင်တို့ကိုအရင်ရုံချိန်မှာတော့စစ်ဆေးခဲ့ပါတယ်။ဒီကနေ့စစ်ဆေးမှုတွေမှာတော့တစ်ဖက်ကတင်ပြချက်တွေကိုအကောင်းဆုံးခုခံခြေပနိုင်ခဲ့တယ်လို့အပြန်အလှန်မေးခွန်းတွေမေးတာမှလည်းအပြစ်ကင်းကြောင်တက်တည်ထူနိုင်လောက်တဲ့အထိတင်ပြနိုင်ခဲ့ပါတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှင့်နေဒီဘက်ကပြောပါတယ်။ဒီကနေ့ရုံချိန်မှာရှင့်နေဒီနဲ့တီးတန့်တွေ့ဆုံခြင်းအတွင်းဒေါအောင်ဆန်းစုကြည်ကလက်ရှိမြန်မာနိုင်ငံအတွင်းမှာကိုဗစ် -19 ဖြစ်ပွားနေမှုနှုံးပေါ်မှာရှင့်နေဒီကိုမေးမြန်းခဲ့ပါတယ်။အခုလက်တလောကိုဗစ်ကရောဂါကူးစက်သူတွေတိုးလာနေတဲ့အပေါ်မှာဒေါအောင်ဆန်းစုကြည်အနေနဲ့အထူးစိုးရိမ်ကြောင်းနဲ့ပြည်သူတွေကြမ်းမာဖို့နဲ့ကိုဗစ် -19 ကူးစက်မှုကာကွယ်ရေးစီးမြင်တွေကိုအသေးချလိုက်နာကြဖို့ကိုလည်းရှေ့နေအဖွဲ့ကနေတစင်မှားကြလိုက်တယ်လို့ရှေ့နေဒေါ်မင်းမင်းဆိုကပြောပါတယ်
။ကိုဗစ်နဲ့ပတ်သက်ပြီးတော့မှတော့အကုန်လုံးကိုဂရုတစိုက်နေကြဖို့လေအဲ့ဒါတော့မှားပါတယ်ရှင်ပြည်သူတွေအတွက်ကိုလေသူတအားစိတ်ပူနေပါတယ်ကိုဗစ်နဲ့ပတ်သက်ပြီ
းဒေါအောင်ဆန်းစုကြည်ဟာအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုဥပဒေပုံမှ31ခန်းငယ်ပို့ကုန်သွင်းကုန်ဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြတ်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွဲတို့အပြင်တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေပုံမှ25နဲ့အမှု2မှုစုစုပေါင်း9မှုနဲ့တရားစွဲဆိုခံထားရတာဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မင်းတပ်ဖက်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုပြောပြပါအောင်မယ်။မင်းတပ်မြို့နယ်ကစစ်ပြေးဒုက္ခသည်တွေအတွက်စာနာရိတ်ခါလွတ်လပ်စွာသွယ်ယူခွင့်ပြုမယ်လို့စစ်ကောင်စီတပ်နဲ့ချင်းပြည်နယ်မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်တို့အကြားသဘောတူထားပေမဲ့ဒီသဘောတူညီချက်ကိုစစ်ကောင်စီဘက်ကလိုက်နာမှုမရှိဘူးလို့မင်းတပ်ကာကွယ်ရေးကောင်ဆောင်တွေကပြောပါတယ်။ဒါကြောင့်ဒုက္ခသည်တွေစားရေးတောက်ရေးခက်ခဲနေတဲ့အပြင်မိုးရင်းကာလမှာဖြစ်ပွားတဲ့ရောဂါတွေကြောင့်ဒုက္ခသည်10ဦးတည်းမှနေသေဆုံးခဲ့ပါတယ်။အခုလိုမင်းတပ်ဘက်ကဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေကိုပြည်သူသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာဒေသခံမင်းတပ်ကာကွယ်ရေးဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားဇွန်လ20ရက်နေ့ကနေဇွန်လ4ရက်နေ့အထိပြစ်ခတ်ရပ်ထားဖို့သဘောတူညီခဲ့ကြပါတယ်။14ရက်အပြည့်ရထားတဲ့ကာလအတွင်းဒုက္ခရောက်နေသူတွေအတွက်စာနာရိတ်ခါတယ်ဆောင်ခွင့်ပေးမယ်ဆိုတဲ့သဘောတူညီချက်ကိုစစ်တပ်ဘက်ကလိုက်နာခြင်းမရှိဘူးလို့မင်းတပ်ကာကွယ်ရေးဖွဲ့ခေါင်းဆောင်ဆလိုင်းဒူမီက VOA ကိုအခုလိုပြောပါတယ
်။သူကမလိုက်နာဘူးလို့ပြောလို့ရတယ်။သူကမင်းရှောင်နေတဲ့သနာရီကာကိုလူလလလတင်ဆောင်ခဲ့ပြီးတယ်ဆိုတာတို့တဘူးပြီးဆက်ချက်ပြီးတာတာကြည့်တာရင်မလို့ရဘူးဆိုတဲ့အားပါတယ်ခုကြတော့လူလလတင်နေနေရဘူးတချို့ကားကြီးဆိုလို့ရှိရင်ပြန်ဖဲဆိုင်တယ်တချို့ကားကြီးကတော့ဖမ်းပြီးတော့သူကဒီဆန်နေပေါ့ဒီမဲ့ဟာပြည်စုကြီးဖမ်းပြီးတော့ရေကြမ်းမပြီးဟာလည်းရှိနေတော့
ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကရာရီပြည့်ရက်တဘောတူညီချက်တွေထဲမှာအပြည့်ခတ်ရဆဲဖို့တိုက်ပွဲကြောင့်ထွက်ပြေးခိုလုံနေသူတွေဘေးကင်းလုံခြုံဖို့စန္နရိခါတွေလွတ်လပ်စွာတည်ယူခွင့်ပြုဖို့မင်းတပ်ကာကွယ်ရေးအဖွဲ့ဘက်ကတောင်းဆိုခဲ့သလိုစစ်ကောင်စီတပ်ဘက်ကလည်းစစ်တပ်ကိုပြစ်ခတ်မှုတွေမလုပ်ဖို့မြို့တွင်းမှာလုံခြုံရေးအဖွဲ့တွေရဲ့စစ်ဆေးမှုကိုကြည်ပြူစွာလက်ခံဖို့စတဲ့အချက်တွေတောင်းဆိုသဘောတူထားခဲ့ကြတယ်လို့ဆလိုင်းတူမီကပြောပြပါတယ်ရိခာတဲရရလမ်းကြောင်းတွေကိုစစ်တပ်ဘက်ကပိတ်ဆို့ထားတာကြောင့်ဒုက္ခတဲတွေယာယီခိုလုံနေကြတဲ့စခန်းတွေမှာစာနာရိခာပြတ်တောက်နေပြီလို့သ ဒုက္ခတွေတွေအတွက်အကူအညီပေးဖွဲ့တာဝန်ရှိသူတို့ကပြောပါတယ်ဒီလိုမှာမိုးပြင်းဖြစ်တော့တန်ငယ်တွေပါတွားဖို့လည်းခက်ခဲတဲ့နေရာတွေဆိုလို့ရှိရင်ဒီလိုကူလိုက်ရတယ်ပြီးတော့အခုစက်နေပြီးတော့စက်နေတော့ကဒီခေါင်းကြီးချက်တဲ့စက်နေတွေပါလို့သူကချိန်ပြီးတော့လည်းနဲ့ချက်ခဲရင်လည်းချိန်ပြီးတော့အဲ့လိုမျိုးခမင်းလောက်သားနေရတယ်လို့ရှိတယ်ခင်ဗျတန်ငယ်ပါတွေမရှိတော့တဲ့အတွက်မင်းနဲ့မြို့မ ကိုထွက်ပြေးတင်းချောင်ခဲ့ကြရတာပါမေလ13ရက်နေ့ညပိုင်းကစလို့မင်းတမျိုးမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်ပိုင်းစစ်ကောင်စီတပ်ကနေလက်နက်ကြီးတွေနဲ့အပြင်းထန်သုစစ်စင်ပြစ်ခတ်မှုတွေကြောင့်စစ်ဘေးဒုက္ခတွေတွေဟာစခန်းနေရာတည်တကြမရှိပဲဘေးလူရမှာပြောင်းရွှေ့တင်းချောင်နေရပါတယ်မိုးရွာတီဖြစ်နေတာကြောင့်ဒုက္ခတွေတချို့ဟာလည်းမိုးတွင်းဖြစ်တတ်တဲ့ရောဂါတွေဖြစ်နေကြပါတယ်။ကျမရေးဆောက်ရှောက်မှုမရတဲ့အတွက်ဒေဆုံးသူတွေလည်းဆယ်ယောက်ဆက်မနည်းရှိနေပါပြီ။ကလေးငယ်တွေလူကြီးတွေဒေဆုံးခဲ့ကြတယ်လို့ဒုက္ခတွေအတွက်အကူအညီပေးနေသူတယောက်ကပြောပါတယ်
။ဘုရားဒီကောတုတ်ကွေးခဲ့တဲ့အရဲဒီဝက်ဖျားလို့ပါလို့လည်းဖြစ်နေတာရှိရဲ။အဲဒီအတက်အလဲခြိမ်းခိုက်မှုရှိရဲ။ရှိကူတာမှုအချိန်လူမရပဲနဲ့လေ။တော့လို့ဆိုကျွန်တော်သိရတဲ့ကတော့ဟာပေါ့ဆယ်ယောက်ဝန်းကျင်ရှိရဲ။
မိုးတွင်းကာလဖြစ်ပေါ်တဲ့ယောဂါကြောင့်ဆေးဝါးကုသမှုတွေနဲ့လက်လှမ်းမီလို့တေဆုံတဲ့သူတွေထဲမှာကိုဝင်ဆောင်မိခင်တူခလေးတူမွေးကင်းစားကလေးနှုတ်နဲ့တက်ကြီးရွယ်ဦး၃ဦးတို့ပါဝင်တယ်လို့သူကပြောပြပါဗျ။မင်းတပ်ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားလက်ရှိယာယီပြေးရဆဲပြီးနောက်ပိုင်းမင်းတပ်မြို့ကစစ်ဆောင်တို့ချုပ်နေရကိုပြန်လာရှိပေမဲ့အများစုကမပြန်နိုင်ကြသေးဘူးလို့မင်းတပ်ကာကွယ်ရေးအဖွဲ့ခေါင်းဆောင်ဆလိုင်းတူမီကပြောပါတယ်
တချို့ကပြန်နေဆိုတာကသူ့အိမ်ကိုခဏပြန်ကြည့်တာတို့ပစ္စည်းတွေပြန်ကြည့်တာတို့နော်အဲ့လိုပဲရှိတယ်ခမန်းကြီးကတော့ဆောင်းကမန်းတော်မရှိတော့ဘူးတုံးလေးကအဲ့လိုပဲရှိမှာ
စစ်ကောင်စီဘက်ကတော့မင်းတပ်မြို့ပေါ်ရှိကျောင်းတွေဘုံကြီးကျောင်းတွေမှာစစ်ဆောင်တွေကိုအကန့်အသတ်နဲ့လက်ခံမယ်လို့မေလ29ရက်နေ့ကထုတ်ပြန်ကြေညာထားပြီးမဲ့ဒုက္ခတွေတွေအများစုကတော့စိုးရိမ်စိမ့်နဲ့နေရရင်းကိုမပြောင်းနိုင်ကြသေးပါဘူးလက်ရှိမင်းတပ်မြို့နယ်ကဒုက္ခတဲ့တောင်းကျော်ဟာအနည်းဆုံးနေရာ18ခုမှာခိုလုံနေကြပါတယ်စစ်ကောင်စီကစန္ဒရိတ်ခါစေဝါတွေတည်ယူလို့မရအောင်လမ်းကြောင်းတွေပိတ်ဆို့ထားတာကြောင့်ရိတ်ခါနဲ့စေဝါပြလတ်မှုရင်ဆိုင်နေကြရတဲ့ပြင်ဒေဆုံးတဲ့အထိဖြစ်နေကြပါတယ်ခင်ဗျာ
နိုင်ကွန်းအိမ်တင်ပြပို့ထားတာပါခင်ဗျာအခုဆက်ပြီးတော့ကချင်ပြည်နယ်ဘက်ကတင်တဲ့ပုံကိုလည်းပြောပြပါဦးမယ်ကချင်ပြည်နယ်ပူတာအိုခရိုင်နောင်မွန်းမြို့မှာမလ3ရက်ကခရိယံကိုင်းပေါင်းစုံစုပေါင်းပြီးမြန်မာနိုင်ငံအမြန်ဆုံးညင်းချမ်းဖို့ပြုလုပ်တဲ့အထုဆူတောင်းပွဲကိုဦးဆောင်တဲ့ခရီးယံဘာသာရေးခေါင်းဆောင်3ဦးကို905ကကြီးနဲ့တရားစွဲဆိုပြီးဒီကနေ့မှာစစ်ကောင်စီတပ်တွေကဖမ်းဆီးသွားပါတယ်ဒီအကြောင်းပြည်ဆောင်ရန်ကုန်လာတဲ့တဲ့ရင်ကိုတော့အလိမ္မာကပြောပြမှာပါခင်ဗျာ
ပြီးခဲ့တဲ့မတ်လ3ရက်နေ့ကနောင်မွန်းရိုးရာယဉ်ကျေးမှုခမ်းမဆောင်မှာပြုလုပ်တဲ့မြန်မာနိုင်ငံအမြန်ဆုံးညင်းချမ်းရင်နဲ့မှန်ကန်ပြီးတရားမျှတတဲ့အစိုးရဖြစ်ဖို့ဆူတောင်းတဲ့ခရီးယံကိုင်းပေါင်းဆောင်အထူးဆူတောင်းပွဲအခမ်းအနားကိုဦးဆောင်ကျင်းပခဲ့သူဘာသာရေးခေါင်းဆောင်တုံးဒီကနေ့ဖမ်းဆီးခံခဲ့ရပါတယ်။သူတို့ကိုစစ်ကောင်စီတပ်တွေကဖမ်းဆီးပြီးပုံမှန်905ကကြီးနဲ့တရားစွဲဆိုတယ်လို့သိရပါတယ်။ဖမ်းဆီးခံရတဲ့ဆရာတော်တွေကနှစ်ချင်းခရီးယံအသင်းတော်ကတိတ်ခါတော်ရဆရာတော်ဂိုရှန်စင်စာခရစ်တော်ဤအသင်းတော်ကတိတ်ခါတော်ရဆရာတော်ဇေဂေါထီနာရောင်ဝနှစ်ချင်းအသင်းတော်ကတိတ်ခါတော်ရဆရာတော်မဟောင်တီတို့ဖြစ်ပါတယ်။ပူတာအိုခရိုင်ကစစ်ကောင်စီအဖွဲ့ဝင်တူဖြစ်တဲ့ရဝံစာပေနဲ့ရိုးရာယဉ်ကျေးမှုအသင်းဥက္ကဋ္ဌဦးမရရောရှူကတရားလိုပြုလုပ်ပြီးပုံမှန်905ကကြီးနဲ့ဂျွန်လ14ရက်နေ့ကအမှုဖွင့်တိုင်ကြားခဲ့တာဖြစ်တယ်လို့နောင်မွန်မြို့နယ်ကဒေသခံတူကပြောပါတယ
်မနေ့လုံးကကျွန်တော်ကြားတာကတော့ဒီဟိုပေါ့ဒီဂျွန်လ14ရက်နေ့ပေါ့နော်ဂျွန်လ14ရက်နေ့မှာဒီRTM ဥက္ကဋ္ဌ RTM ရောင်းရာယဉ်ကျေးမှုကော်မတီရောင်ရည်ရည်ကြီးမှုအတင်းမအခုတော့အတင်းဖြစ်သွားပါပြီ။ရောင်ရည်ရည်ကြီးမှုအတင်းဥက္ကဋ္ဌဦးမြင့်ရွှေဘောဦးမြင့်ရွှေကအခုဘူတာဦးခိုင်အစီကောင်စီပေါ့ဒါဒီမောင်ဆွေကောင်စီပေါ့တို့ခေါ်ရတယ်။အဲ့ဒီကောင်စီမှာပါတဲ့လူပဲအဲ့ဦးမြင့်ရွှေကနေပြီးတော့ဒါလက်မထူးပြီးတော့ဒါပုံမှန်အားနိုင်ရမှာစာချင်းနဲ့ပေါ့အမှုဖွင့်ထားတယ်ဆိုမှတော့ဒီဒီနေ့ပဲဒီမနေ့ပေါ့နော်ဒီမနေ့ကအဲ့ဒီပါတော့တဲ့ဆရာတယောက်နဲ့ကျွန်တော်စကားပြောဖြစ်ပါတယ်အပြောဖြစ်တဲ့အခါမှာအဲ့ဒီသူကအဲ့ဒီသူတို့ကအမှုဖွင့်ထားတဲ့စာရွက်လည်းကြရတယ်တဲ့အဲ့ဒီမှာလည်းမသိထားတာကတော့အဲ့ဒီအင်းကြီးရွှေအဲ့မှာသူထိုင်းမှာသူတို့ကတိုင်တာဟုတ်တယ်ဆိုမှပြောတယ်မနေ့ကလာဖမ်းလို့ပဲတဲ့ဒါပေမဲ့မနေ့ကဆိုတော့သူတို့ဆရာကြီးပြောလိုက်တယ်တဲ့အဲကျွန်တော်ကတနည်းနည်းလေးဟုတ်တယ်အဲ့ဒီအခါကျတော့ကျွန်တော်ကတော့ပြေးတယ်ပြေးမယ်လို့လည်းမဟုတ်ဘူးသူတို့မနေ့ကမှသူတို့ကြွားရအောင်ဆိုမှပြောလို့သူကညီနိုင်လိုက်တာပေါ့ညီနိုင်တဲ့အခါမှာဒီမနေ့စေနာကြီးဝန်ကျင်မှာဟောပေါ့ဒီနံပါတ်1နေမှာရှိတဲ့ရေးကားပေါ့ရေးကားနဲ့
သွားပြစ်စ်တော်ပြီးဆိုမှကျွန်တော်တို့ဒီမနေ့အဆက်တွေရပါတယ်ခင်ဗျာ
။ဒီစုတောင်းပွဲကိုဦးဆောင်ကျင်းပခဲ့ကြတဲ့လူငယ်နှုတ်ကိုလည်းစစ်ကောင်စီက905ကကြီးအပါအဝင်ပုံမှန်တချို့နဲ့အမှုဖွင့်ဝရမ်းထုတ်ခဲ့တာလည်းရှိပါတယ်။ဒီလိုဖမ်းဆီးတာကစစ်ကောင်စီဘက်က KBC အတင်းတော်ကိုအမြင်မကြီးဖြစ်နေတဲ့အကြောင်းအရာတချို့ရှိနေတာကြောင့်ဖြစ်နိုင်တယ်လို့ဓမ္မဆရာတဦးကဝေဖန်ပါတယ်။
အဲချင်းတော်တို့ချင်းတော်ပြအဲ့ဒီမှာပူမှာသူတို့ဒီနည်းနည်းရှုပ်ကြတယ်သူတို့ဒီဟိုဘာသာရေးကိုလည်းနည်းနည်းဆွဆွဲတဲ့ကိစ္စတွေရှိတယ်သူပြင် KBC ကိုလည်းဆွဆွဲမှုတွေလုပ်ကြတယ်ဟိုပါတီတိုင်းတော့လည်းအမှ KSP ပြင်းနဲ့သူတို့ဒီပြည်ခိုင်ဖြိုးချန်ခိုင်ဖွံ့ဖြိုးတင်းနေတာပြဿနာတွေရှိကြတယ်ဆိုတော့အဲ့ဒါမျိုးများဆက်နွယ်နေသလားပေါ့နော်ကျွန်တော်လည်းအဲ့ဒါမျိုးတွေးကြည့်တာပေါ့စုတော့တော့ကျွန်တော်ဒီမှာလည်းအမြဲတမ်းတောင်းနေတာပဲကဘာတောင်းလို့မြန်မာပြည်ဒီလိုဖြစ်ရန်တမ်ကမွတ်စလင်ဗုဒ္ဓဟိန္ဒူအားလုံးတောင်းနေတာပဲအဲ့ဒီစုတောင်းတာလေးနဲ့တော့အဲ့လိုဆွဆွဲတဲ့ဆိုတော့ဒါဟိုအရေးယူတဲ့ဘိုင်းကလည်းဒါတော့မလုပ်တင်ဘူးပေါ့ဗျာ
အခုဖန်ဆီးခံရတဲ့ဆရာတော်သုံးဦးအပါဝင်ဆိုရင်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာကချင်ပြည်နယ်မှာဖန်ဆီးခံရတဲ့ခရစ်ယာန်ဘာသာရေးခေါင်းဆောင်၅ဦးရှိပြီဖြစ်တယ်လို့ဓမ္မဆရာတော်တပါးကဆိုပါတယ်အရင်ကဖန်ဆီးခံရတဲ့ဗမော်နဲ့ပူတာအိုကဆရာတော်တွေကတော့စစ်ကောင်စီကစစ်ဆေးမှုတွေလုပ်ခဲ့ပြီးပြန်လွတ်ပေးခဲ့တယ်လို့ဆိုပါတယ်။အခု20မိုင်စစ်တပ်ကအာဏာသိမ်းပြီးနောက်ကချင်ပြည်နယ်မှာဆန္ဒပြပွဲတွေကြေကြေပြန့်ပြန့်ဖြစ်ခဲ့တယ်လို့အခုနောက်ပိုင်းဆိုရင် KIA ကချင်လွတ်မြောက်ရေးနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကမြန်မာစစ်ကောင်စီတပ်တွေကိုပြန်လည်တိုက်ခိုက်တာတွေရှိလာပါတယ်။ဒီစားမှာပဲကချင်ပြည်နယ်မှာတက်ကြွလှုပ်ရှားသူတော်တော်များများလည်းဖန်ဆီးခံရတာတွေရှိပါတယ်။ ABB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းရဲ့ဂျွန်လ28ရက်အထိထုတ်ပြန်ကြအရာဆိုရင်တော့နိုင်ငံတော်ဝန်နိုင်ငံရေးဆောင်ဖန်ဆီးခံရသူက9200ကျော်သွားပါပြီ။မြန်မာစစ်ကောင်စီဘက်ကတော့ AAPP ရဲ့ကိန်းဂဏန်းတွေဟာချေကားထားတယ်လို့တုံ့ပြန်ပါတယ်ရှင်
။အလိမ်မာပြောပြခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကိုဗစ်ကူးစက်မှုအခြေအနေကိုပြောပြပါအောင်မယ်။ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမြို့နယ်ကိုဒီကနေ့ဇွန်လ28ရက်နေ့ကစပြီးမလိုအပ်ရင်အိမ်အပြင်မထွက်ရ stay at home တတ်မှတ်လိုက်ပါတယ်။ဆယ်ရက်အတွင်းကိုဗစ်အတည်ပြုလူနာ100ကျော်ရှိတဲ့အတွက်ကျန်းမာရေးဝန်ကြီးဌာနကအခုလိုတတ်မှတ်ခဲ့တာဖြစ်ပါတယ်။ကျောင်းတွေပါပိတ်ထားရအောင်စိုးရိမ်စရာဖြစ်လာနေတဲ့လောက်ကိုင်းမြို့ဘက်ကအခြေအနေရန်ကုန်ကတည်င်းပေးပို့ချက်ကိုတော့မမျှတစင်အောင်ကပြောပြမှာပါခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းမြို့မှာဇွန်လ16ရက်နေ့ကနေ29ရက်နေ့အထိ12ရက်တာကာလအတွင်းကိုဗစ်အတည်ပြုလူနာပေါင်း129ဦးရှိခဲ့ပါတယ်။ဒီလိုပိုးတွေ့သူဥယျာဉ်တိုးလာနေတဲ့လောက်ကိုင်းမြို့ကိုဒီကနေ့ကစပြီးတော့မလိုအပ်ပဲအပြင်မထွက်ဖို့ stay at home တတ်မှတ်လိုက်ပါတယ်။ဒါ့အပြင်ဈေးတွေလည်းတချို့နေရာတွေမှာအသွာအလာကန့်သတ်ထားပြီးတော့စာသင်ကျောင်းတွေကိုလည်းပိတ်ထားတယ်လို့လောက်ကိုင်းမှာနေတဲ့ဒေသခံတဦးက VOE ကိုပြောပါတယ
်။အပြင်ထွက်ရတော့မတ်တက်ရတာပေါ့။သွားလာလာဈေးရကြတော့လည်းတော့ဖြတ်လန်းနေတာရသွားလာပေါ့ဒီလိုတိတ်နေတဲ့နေရာကတော့ရောပေါ့ဒီလိုတတ်မှတ်ထားတဲ့နေရာတော့သွားလို့တော့မရဘူးပေါ့တိတ်တဲ့နေရာရှိကြပြဟိုဈေးတွေကတော့ဟိုအပြင်ဘက်ကတော့ဝယ်ရတာပေါ့ကျိုးတော့တတ်ထားတာပေါ့ဒါပေမဲ့သူတို့ကလည်းတတ်မှတ်ထားတဲ့အချိန်ကျတော့ဝယ်ရတယ်ပုံမှန်တိုင်းတော့မဟုတ်ဘူးအကြောင်းတွေကတော့လောနေရတော့ပိတ်ထားတယ်နေ့ရတော့အကြောင်းမတက်ရတော့ပေါ့သူပိတ်ထားတယ်ရောပါတွေကရန်ဆုံးတယ်
ကိုဗစ်အတည်ပြုလူနာတနေ့တခြားပိုများနေတဲ့မြန်မာနိုင်ငံမှာလောက်ကင်မြို့နယ်အပါအဝင် stay at home တတ်မှတ်ထားတဲ့မြို့နယ်စုစုပေါင်း17မြို့နယ်ရှိပါပြီ။အတည်ပြုလူနာအများဆုံးရှိရာချင်းပြည်နယ်၊စကိုင်းတိုင်း၊ပဲခူးတိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်17မြို့နယ်ဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် February နောက်ပိုင်းကစပြီးလောက်ကင်မြို့မှာရှိတဲ့တရုတ်လူမျိုးပိုင်အလို့ယုံတွေဟာလည်းတစ်ခုပြီးတစ်ခုပိတ်ထားခဲ့ပါတယ်။နိုင်ငံရေးအခြေအနေမတည်ငြိမ်တာကြောင့်အလို့ရှင်အတော်များများအလို့တွေရက်ပြီးတော့နေရက်ပြန်သွားကြတာကြောင့်မြန်မာလူသားတွေအခက်တွေ့နေကြပါတယ်။အခုတခါလဲကိုဗစ်ကပ်ရောဂါကူးစက်တဲ့သူတွေပြန်တွေ့လာတဲ့အတွက်အသွာအလာတွေကိုကန့်သတ်လိုက်တာကြောင့်ဒုက္ခတွေပိုပြီးတော့ရောက်ရတယ်လို့မြန်မာလူသမားတူကပြောပါတယ
်။ဒီမှာအလို့ကံကတိတ်နေတဲ့အခါကျတော့ဒီဒေသခံတွေမှာလည်းပြည်တော်ဆောင်းဝင်နေတဲ့ပြည်ထောင်ကြည့်တာပေါ့။ပြောက်ကြတဲ့သူ့နိုင်ငံပြန်သွားတော့လုံးမရှိတော့မြန်မာလူတွေတဲ့စားဖို့ခက်ခဲတွေ့တယ်လေစားဖို့တဲ့နေဖို့အဓိကဖြစ်နေတော့အဲဟိုမြန်မာပြည်ပြန်မယ်ဆိုတော့လေဒီနိုင်ငံရေးအခြေအနေမကောင်းတဲ့ခါကျတော့အမ်းတွေလည်းပိတ်နေဆင်းလို့လည်းမရဘူးဟုတ်ကဲ့ကြောင်စားဖို့ခက်ခဲတွေလည်းဖြစ်နေကြပါဘူး
ကယောကထင်းချူရည်နဲ့ပတ်သက်လို့လောက်ကင်မျိုးမှာကိုဗစ်လူနာတွေနဲ့ထိတွေ့ဆက်ဆက်သူတွေကိုဘယ်လိုကုသမှုပေးနေသလဲဆိုတာကိုတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ပြန်လည်ဖြေကြားတာမရှိခဲ့ပါဘူးဇွန်လ29ရက်မနေ့ကစပြီးတော့ယောဂအတီးပြူလူနာတွေနဲ့ထိတွေ့ဆက်ဆက်သူတွေကိုအခမဲ့ကုသပေးသွားမှာဖြစ်ပေမဲ့စားတောက်စီအတွက်တဦးကိုတရုတ်ငွေယွန်100နေ့စဉ်ပေးသွင်းရမယ်လို့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုဗစ်ယောဂထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီကစာထုတ်ထားပါတယ်
မမတဲ့ဇင်အောင်ပြောပြပေးခဲ့တာပါခင်ဗျာ။တနေ့တစ်ဆက်ထဲမှာပဲမြန်မာနိုင်ငံအားကစားနယ်ကျမကြီးဝန်ကြီးဌာနကဇွန်လ28ရက်နေ့ည8နာရီထုတ်ပြန်ခဲ့အရာလွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲမှုနမူနာစုစုပေါင်း 6586 ခုကိုစစ်ဆေးခဲ့တာမှာ COVID-19 ရောဂါဓာတ်ခွဲအတည်ပြုလူနာအသစ်1225ဦးတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဒီကနေ့မှာပဲ COVID-19 ရောဂါနဲ့ထပ်မံသေဆုံးသူ12ဦးရှိခဲ့တာကြောင့်အခုအချိန်ထိသေဆုံးသူစုစုပေါင်း 3309 ဦးရှိသွားပြီဖြစ်ပါတယ်။အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်း COVID ကာယရောဂါအတွက်ပြည်သူတွေအထူးသတိပြုကြဖို့ဒီကနေ့ပြုလုပ်တဲ့အမှုရုံးချင်းအတွင်းရှင်းနေတဲ့ကတဆင့်သတင်းစကားပါခဲ့ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
ထရရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့ဆက်သွယ်မေးမြန်းချက်တစ်ခုကိုတင်ပြပေးပါအောင်မယ်။ຫນွေဥတော်လန်ရေးလှုပ်ရှားမှုတွေအားကောင်းလာတဲ့အချိန်မှာအာဏာသိမ်းစစ်ကောင်စီဟာနိုင်ငံရေးလှုပ်ရှားသူတွေအရဖက်အဖွဲ့တွေနဲ့အတူသတင်းမီဒီယာတွေကိုပါပြစ်မှတ်ထားနေနှင်းလာခဲ့တယ်လို့အာနာသိမ့်ပြီးတဲ့နောက်3လနီးပါးကြာဖမ်းဆီးထင်းထင်းခံခဲ့ရတဲ့ကမာရွတ်မီဒီယာအမှုဆောင်ထုတ်လို့ရမှုကိုနေတာမောင်က VOA ကိုပြောပါတယ်။မိုင်းအင်ဂျင်နိုင်ကကိုနေတာမောင်ကိုဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဒီဆရာနာသိမ့်ပြီးတဲ့နောက်မှာသတင်းမီဒီယာတွေကိုအပြင်းထန်ဖိနှိပ်မှုကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတူပေါ့နော်။အာနာသိမ့်စစ်ကောင်စီကဘာကြောင့်ပြင်းပြင်းထန်ထန်သူတို့ဦးတည်ချက်ထားပြီးတော့ဖိနှိပ်နေတယ်လို့မြင်နေရှင့်။
ဟိုအာနာသိမ့်ပြီးရဲ့နောက်မှာကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့သတင်းမီဒီယာအများစုပေါ့နော်ဒီပုံနှိပ်ပဲဖြစ်ဖြစ်ဗီဒီယိုနဲ့ပဲဖြစ်ဖြစ်တပ်မုံသတင်းတော့ပဲဖြစ်ဖြစ်ပေါ့သူတို့ရလှုပ်ရှားမှုကလူထုလှုပ်ရှားမှုနဲ့အတူဒီအရေးပါမှုအခန်းကဏ္ဍကိုရောက်လာတယ်နောက်တစ်ခုကလူထုကိုအချိန်နဲ့တပြေးညီတင်ဆက်တဲ့ခါမှာလည်းမီဒီယာရဲ့ခန်းကဏ္ဍကပိုအရေးပါလာဆိုတော့နောက်ဆုံးဒီတန်းချီစုဝေးအမေစုလွတ်မြောက်ရေးပါအဲ့လိုလှုပ်ရှားမှုတွေကတနိုင်ငံလုံးတန်းနဲ့ချီဖြစ်လာတော့ကျွန်တော်တို့78ခုနှစ်ကိုကြုံရဘူးတဲ့အနေအထားထက်ကိုပိုပြီးimpact ကဖြစ်တာဟုတ်ဒီ revolution ကြီးကလူယူတော်နိုင်ကြီးကအဲ့လိုဖြစ်လာတဲ့အခါမှာစစ်တပ်ဘက်ကသူတို့မီဒီယာကို short တွက်မိတာမှားပွားကုန်လို့သူတို့ယူဆပါကြတယ်အဲ့တော့သူတို့ဒီအာဏာသိမ်းပြီး3ပတ်လောက်မှာမီဒီယာကိုစပြီးသူဖြိုခွဲဖို့အတွက်အချိန်ယူလာတယ်ပြင်ဆင်လာတယ်နောက်ဆုံးမီဒီယာတွေက give up မဟုတ်ပဲနောက်ထပ်နေပေါင်းဆိုနေပေါင်းဆိုတော့ group like အားကောင်းလာတဲ့အခါမှာတော့သူတို့နောက်ဆုံး warning ပေးရတဲ့အချိန်ရောက်လာတာပေါ့လေကျွန်တော်တို့မီဒီယာကတော့သူကတော့ကျွန်တော်နည်းနည်းစကြတဲ့အတွက်ရန်သူလို့သတ်မှတ်ထားလို့တော့မသိကျင်ညာပြီးတော့ဆက်မလုပ်ပါနဲ့လို့ပြောတော့မပြောတော့တခါလေတက်တပြအနိုင်ဝင်စီးပြီးတော့တခါလေပစ္စည်းတွေအကုန်ဖျက်ဆီးအကုန်သိမ်းသွားတာဆိုနောက်အခြားပဲအလားတူကျန်တဲ့မီဒီယာဆက်တာတွေအားလုံးသူဖြိုတယ်မြန်မာပြည်ရဲ့ Democratic Institution မှန်လည်းအောင်သူဖြိုပါအဲ့တော့အရက်ဖက်အဖွဲ့အစည်းတွေနောက်ဒီပရဟိတအသင်းတွေနောက်လူငယ်ပဲဖြစ်ဖြစ်သူ့အတွက်ကလူကြီးလူငယ်လို့တော့မရှိတော့ဘူးနော်ကျွန်တော်မီဒီယာကနံပါတ်1နေရာမှာရောက်လာတော့မဟုတ်တိတာထင်ရှားလို့တာသူကဖြိုခွဲတာအမှန်တော့သူ့ရည်ရွယ်ချက်ကရှင်တနိုင်ငံလုံးသူဖြိုခွဲပ
ါဒီထောင်ထဲမှာအခုတို့မတရားဖမ်းဆီးထားတဲ့သူတွေအထူးသဖြင့်ဒီအမှုပညာရှင်အတိုင်းဝိုင်းနိုင်ငံကြီးအတိုင်းဝိုင်းလူပေါ့နော်အဲ့ဒီလူတွေရဲ့ဒီထောင်ထဲမှာဟုတ်တွေ့ကြရတဲ့အခြေအနေနဲ့ထောင်ထဲမှာဆက်ပြီးရက်တည်နေတဲ့အနေအထားကိုဘယ်လိုရှိလဲရှင
်ကျွန်တော်အင်းစိန်ထောင်ရောက်တဲ့အခါမှာကျွန်တော်ဒီနိုင်ငံကြီးမာရီလှူရှာတကြွသူတွေနောက်ចောင်းသားတွေအခုနောက်ဂျန်စီလို့ပြောတဲ့မျိုးဆက်တဲ့လူငယ်တော်နိုင်ရေးသမားတွေနောက်ဆာရေးဆရာတွေနှုတ်ပညာရှင်တော်များနဲ့ကျွန်တော်တွေ့ရပါတယ်ဒီတော်နိုင်ရေးကနိုင်ကိုနိုင်မှာဆိုတော့ကျွန်တော်ယုံတယ်ဒါပေမဲ့ကျွန်တော်တို့ကဘာလို့ညွန်လဲဆိုတော့မြန်ပြီးကျင်တာကြာရင်တိုင်းပြည်ပြည်သူတွေပုံနာပါအောင်ဆိုရင်ဒီထောင်ထဲမှာအချင်းကြခံရင်လည်းသူတို့ရဲ့စိတ်ဓာတ်တွေကိုအမြင်ဆုံးထားတယ်ကျမ်းမာအောင်နေတယ်တစ်ချိန်ချိန်မှာလွတ်လပ်တဲ့မြန်မာနိုင်ငံအသစ်နာမည်အသစ်နဲ့နိုင်ငံလည်းဖြစ်ချင်ပြတယ်အဲ့ဒီတော့ကျွန်တော်အားရမွေးထားကြတယ်တယောက်ကိုတယောက်အားပေးကြတယ
်ပြီးခဲ့တဲ့ရက်ပိုင်းတွင်မှာဒီ HRW ဒုက္ခရေးစောင့်ကြည့်ဖွဲ့ရန်နေပြီးတော့ဒီမြန်မာနိုင်ငံမှာဟိုဖိနှိပ်ညှဉ်းပန်းမှုတွေနဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်သူတို့ထုတ်တဲ့နေရာမှာဒီဆယ်ကျော်သက်အရွယ်ကောင်လေးတယောက်ကိုတော်တော်လေးအဲ့လိုပေါ့မြေကြီးထဲမှာလယ်ပင်းမြုပ်တဲ့အထိပေါ့နော်လူတွေလောင်းလိုပဲခါရဲပြုတ်ပြီးတော့နှိပ်စက်ခဲ့တဲ့အကြောင်းပေါ့နော်။နောက်ပြီးတော့အဲ့လိုတော်တော်လေးပြင်းပြင်းထန်ထန်ကိုရိုက်နှက်တဲ့အကြောင်းမျိုးပေါ့လေ။အလားတူသူနဲ့ဖမ်းဆီးခံရတဲ့လူတွေလည်းအဲ့လိုရိုက်နှစ်ပတ်နှိပ်စက်ခံရတာပေါ့နော်။အထူးသဖြင့်စစ်ကြောရေးကာလမှာအင်းစိန်ထောင်မပို့ခင်ပေါ့လေ။ဆိုတော့ကိုနေတံမောင်ရဲ့အတွေ့အကြုံခြေခံပြီးတော့ဘယ်လိုမြင်လဲရှင
်။အဲ့ဒါလေးပြောတာဒီအားလုံးကအမှန်ပဲဗျ။ဒီထက်ပိုဆိုးတဲ့အခြေအနေအားလုံးကျွန်တော်ကကြုံခဲ့ရတာ။ကျွန်တော်တို့ကြားရင်ကျွန်တော်တွေ့ခဲ့ရတဲ့လူတွေဆိုဘာပြောလဲဆိုတော့သူတို့ကိုစစ်ကြောရေးပို့တယ်နှစ်ညလောက်ထားတယ်။နောက်နေ့ထောင်ပို့တယ်။ ိညာတွေမှာပြောရလဲဆိုတော့ဒူခွဲလိုက်တယ်ဒဏ်ရာရတယ်မရတယ်မရတဲ့သူတွေကိုဝိုင်းရိုက်တယ်ဒဏ်ရာရအောင်လုပ်တယ်အဲ့ကလေးလေးက16နှစ်18နှစ်18နှစ်ပဲရှိတယ်သူတို့ကကျွန်တော်မျက်မြင်မှာနှိပ်စက်ခံတယ်ကျွန်တော်ကိုယ်တိုင်လက်စစ်ကြောရေးမှာ၄5ရက်လောက်အစာမစားရရေမတော့ရနဲ့ကျွန်တော်လက်ပြီးနဲ့မျိုးစုံထိုးဝိုင်းရိုက်ကျွန်တော်နှိပ်စက်တာကျွန်တော်ထပ်ပိုဆိုးတဲ့သူတွေကြီးပဲစစ်ကြောရေးမှာရောရှင်းတော့ပေါ့နီးမျိုးစုံနဲ့ဗျာကျွန်တော်ဒဏ်ရာတွေတွေးနေတယ်တချို့ဆိုတွေးရတော့မတိတ်တည်းဒီနှစ်ခုမှဒဏ်ရာတနက်ဒဏ်ရာရာဘာကြီးတွေနဲ့ဒီဘက်မှာကြောတချို့မှဒဏ်ရာကြီးနဲ့တချို့ဆိုလက်ကြီးတွေဟတ်တက်ကွေးနေတာဘာဖြစ်လို့ဆိုတော့ကျွန်တော်တို့ဖမ်းလာတော့ဒဏ်ရာမပါဘူးတဲ့ကျွန်တော်တို့ပစ္စည်းတွေကိုလုံးခိုးသွားတယ်သက်ဆိုင်တွေကိုလုံးသိမ်းသွားတယ်ပြီးကျွန်တော်တို့ဒဏ်ရာမရသေးလို့ထိုက်ရိုက်တာဆိုတော့ကျွန်တော်နားလေတာကသူကလူတွေကိုလည်းနှိမ့်ဆက်တယ်လူတွေရှိတဲ့ပစ္စည်းကိုလည်းခိုးတယ်ကျွန်တော်ကဓမြလို့ပြောအောင်မတော့ကျွန်တော်မှာဇကလုံးမရှိတကယ်ပြည့်စုံတယ်ဇကလုံးမရှိသူကလူတွေရှိရဆိုင်ကယ်ရဆိုင်ကယ်ယူမယ်ချွေဆွဲကြိုးရချွေဆွဲကြိုးယူမယ်ပြီးရင်ရိုက်နှက်ပလိုက်တေသွားလဲသူတို့ကိစ္စမရှိကျွန်တော်ပြောပြပြတယ်သူတို့ရဲ့ချက်ဆက်မှု
ဒီမြန်မာနိုင်ငံမှာပေါ့နော်ဒီနောက်ထပ် American နိုင်ငံသားတအုပ်ဖြစ်တဲ့ဒီသတင်းတောက် Frontier မြန်မာက Danny Fenster ကိုလည်းအခုစစ်ကောင်စီကဖမ်းထားလိုက်တယ်ပေါ့နော်သူဒီရန်ကုန်လေးစိတ်ကအထွက်မှာဖမ်းထားပြီးတော့အခုဆိုရင်သူ့ဆွဆွဲချက်တွေနဲ့ပေါ့နော်တရားရုံးတင်စစ်ဆေးနေပြီဆိုတော့သူ့မတိုင်ခင်တော့ကလည်းဂျပန်သတင်းတောက်ကိုသူတို့ဖမ်းဆီးထောင်ချပြီးတော့အမှုဆွဲခဲ့တယ်ပေါ့နော်အဲ့လိုမျိုးစစ်ကောင်စီကနိုင်ငံသားသတင်းတောက်တွေကိုပါသူတို့ပြစ်မှတ်ထားပြီးတော့ဒီဖမ်းဆီးထောင်ချနေတဲ့ကိစ္စပေါ့နော်ကိုနေတမောင်ဘယ်လိုမြင်လဲရှင
်ဂျပန်သတင်းတောက်ကျွန်တော်တို့ဖမ်းထားတဲ့ထောင်ကိုရောက်လာတယ်နောက်ဟိုကဒန်နီရောက်လာတယ်သူကျွန်တော်ကြားတယ်ကျွန်တော်မလွတ်မြောက်ခင်နှစ်ပတ်ကျော်လောက်မှာဖမ်းခံလို့ကြားတယ်ဆိုတော့သူနဲ့တော့ကျွန်တော်ထောင်ထဲမှာတော့မတွေ့ခဲ့ဘူးပေါ့နော်ဆိုတော့သူရောဂျပန်သတင်းတောက်ကိုကျွန်တော်အပါအဝင်လွတ်မြောက်သွားပြီလို့သူရောအခြားနိုင်ငံသားသတင်းတောက်ပဲဖြစ်ဖြစ်မြန်မာသတင်းတောက်ပဲဖြစ်ဖြစ်အားလုံးကျွန်တော်အများဆုံးလွတ်မြောက်စေချင်ပါတယ
်မင်းအင်ဂျင်နီယာမင်းမြန်တင်ဆက်ပေးခဲ့တာပါခင်ဗျာကိုနေတမောင်နဲ့ VOA ဆက်သွယ်မင်းမြန်ထားတဲ့အပြည့်အစုံကိုတော့အင်္ဂါနေ့ညဆွေးနွေးခန်းအစီအစဉ်မှာထုတ်လင်းပေးသွားမှာပါခင်ဗျာဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးရမှာမို့ပထမဦးဆုံးတော့သတင်းတောက်မဆုအစီအစဉ်နဲ့စပါမယ်စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်လေးလကျော်ကြာမြင့်လာချိန်မှာမြန်မာနိုင်ငံအနှံ့အပြားမှာ PDF ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းလာခဲ့ပြီးစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဟာချက်ချင်းပြင်းပြန်ဖြစ်ပွားလာနေပါတယ်။ပြီးခဲ့တဲ့အပတ်ကဖြစ်ခဲ့တဲ့မန္တလေးမြို့တိုက်ပွဲအပြင်မိုးပြဲဒီမော့ဆိုမင်းတပ်နဲ့မြန်မာပြည်အလဲပိုင်းဒေသကတိုက်ပွဲတွေဟာနိုင်ငံတကာကပါအာရုံစိုက်လာနေရပါတယ်။ဒီလို PDF တွေနေရာအနှံ့မှာဘာကြောင့်ပေါ်ပေါက်လာရပါသလဲ။ဒီလိုပေါ်ပေါက်လာတဲ့နောက်ဆက်တွဲအခြေအနေတွေကဘာတွေဖြစ်လာနိုင်တယ်လဲဆိုတာကိုဒီတစ်ပတ်သတင်းတောက်မဆုအစီအစဉ်ကနေတင်ဆက်ပေးသွားပါမယ်ခင်ဗျာ။ဝိုင်လာတည်ရင်မှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်နှစ်80ကျော်ကြာတိုင်းရင်းသားနယ်မြေတွေမှာဖြစ်နေတဲ့ပြည်တွင်းစစ်ဟာမြန်မာပြည်အလဲပိုင်းအထိပြန့်နှံ့လာနေပြီးပုံမကြီးမားကျယ်ပြန့်တဲ့အသွင်ကိုဆောင်လာနေပြီဖြစ်ပါတယ်။ဒီလိုကျယ်ပြန့်လာခဲ့တာကတော့စစ်ကောင်စီတပ်နဲ့ဒေသအလိုက်ဖွဲ့စည်းထားကြတဲ့ PDF ကပြည်သူ့ကာကွယ်ရေးတပ်တွေအကြဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပါ။ PDF ကပြည်သူ့ကာကွယ်ရေးတပ်တွေဘာကြောင့်ပေါ်ပေါက်လာရသလဲဆိုတာကိုတော့နိုင်ငံရေးလှိလသုံးသပ်သူဦးတန်းစိုးနိုင်ကအခုလိုပြောပါတယ်။
ဒီရန်လူရှာမှုတွေကိုကျန်းဖက်ပြီးရရဆက်ဆက်ဖိနှိပ်တပ်ဖြတ်တဲ့အလုပ်တွေလုပ်လာလို့ရှိရင်ကိုယ့်ကိုယ်ကုခံကာကွယ်ရေးလူရှာမှုပေါ်လာနေတယ်ကိုယ့်ကိုယ်ကုခံကာကွယ်ရေးလူရှာမှုအတွင်းမှာကိုယ့်ဘက်ကမျက်နှာမြင်ရလာတဲ့အခါမှာလက်နဲ့ဆွဲကင်မှုကြိုးစားတဲ့ဖြစ်စဉ်ပြဖြစ်ပေါ်တိုးသွားပါလိမ့်မယ်အဲဒီတည်းပို့ပြီးတော့လူရှာမှုကတဆင့်တိုးသွားလို့ရှိမြန်မာတွေအထွေထွေပြည်ရင်းစစ်ကြီးဖြစ်လာနိုင်တယ်လို့ကျွန်တော်ခေါ်ရင်းထုတ်ခဲ့ပါဒီနေ့ဒီစစ်ကောင်စီကနေပြီးတော့ဆက်လက်ပြီးကြံဖက်မှုတွေလုပ်နေတဲ့အတွက်ဗမာပြည်မှာဒီလိုဖြစ်စဉ်တွေဖြစ်လာဖြစ်တယ်လို့ကျွန်တော်ပြောချင်ကြပါတယ
်လက်ရှိအချိန်မှာချင်းကယားစကိုင်းမကွေးမန္တလေးစတဲ့ဒေသတွေမှာ PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်နယ်မြေအသီးသီးက PDF အဖွဲ့တွေရဲ့အကြအဆက်ဆက်မရှိဘဲဆောင်ရွက်နေမှုတွေဟာဒီမိုကရေစီအရေးဖက်ဒရယ်အရေးဆိုတဲ့ရည်မှန်းချက်တွေနဲ့ဝေးကွာသွားနိုင်တယ်လို့ကြံ့ကြာမှုတွေဖြစ်ပေါ်စေနိုင်တယ်လို့လည်းဦးတန်းစိုးနိုင်ကထောက်ပြပါတယ်။အထူးသဖြင့် PDF တွေအကြပေါင်းစပ်ညီနိုင်မှုမရှိတာနဲ့ PDF တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြပေါင်းစပ်ညီနိုင်မှုမရှိတာတွေဟာပြည်သူအချင်းချင်းအကြတိုင်းရင်းသားအချင်းချင်းအကြမှာပဋိပက္ခတွေဖြစ်ပေါ်နိုင်တယ်လို့ပြည်ထောင်စုပြောကွဲတဲ့အထည်လဲဦးတည်နိုင်တယ်လို့သုံးသပ်ထားပါတယ
်ဒီပြဿနာတွေကိုဖြစ်ရှင်းနိုင်စွာမရှိလို့ရှိရင်ပြည်တွင်းစစ်မဟုတ်ပဲပြည်တွင်းလူသားပွဲကြီးပြည်လန်တပ်ဖြတ်ပွဲကြီးတော့ဖြစ်နေပါလိမ့်မယ်လို့ကျွန်တော်တော့မြင်မိပါတယ်ပြည်ထောင်စုပြောကွဲသွားရင်မို့ဒီမကဘူးကျွန်တော်တို့တိုင်းပြည်ကခဲသည့်လူစိတ်စိတ်ပေါ်မှာဒေသလိုက်နော် လူရှားမှုတွေဖြစ်ပြွဲသွားတယ်။အဲ့ဒါတွေကိုသက်ဆိုင်တဲ့အခွင့်အရေးတွေကတောင်းဝန်ပြီးစွာထိမ့်သိမ်းဆောင်ရွက်တော်မူလိုအပ်တယ်ကျွန်တော်ယူဆပါတယ်။
တန်းတန်းလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ပဝုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နာယကဘူမူကြီးခွန်အောက်ကာကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်တို့နော်ဒီစားလိုက်ပေါ်ပေါ်လာတဲ့အစာကိုရေးအဖွဲ့တွေကလည်းအထူးသဖြင့်တော့ဆုံချက်တစ်ခုမှရှိကြမယ်လို့လည်းဆိုပါတယ်ဥပမာကျွန်တော်တို့ကြည်ရပြေးနေဘူမူကြီးရဲ့ကျွန်တော်တို့စာကိုရေးဝန်ကြီးဌာနဒီတော့ဝန်ကြီးဌာနအဲ့ဒီဌာနတွေကနေပြီးတော့ network လို့ဒီကအလားဆိုင်ရဲ့အမိန့်ကိုစနစ်မရသေးတာပါခုကြောင့်ညီမပေးနိုင်တဲ့ channel တွေတော့ရှိမှာတော့ကျန်တယ်အဲ့ဒီလို channel တွေရှိနေဆိုရင်တော့ကျွန်တော်တို့ရန်ကရဲ့ပြည်ပခါတော့ရှိမှာလို့မကျန်ဘူး
NCA အပြည့်အတိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ PPSD ခေါ်ငင်းကြိုင်းလုပ်ငန်းစဉ်ဥဆောင်အဖွဲ့မှာစူးစီးထားသလိုလက်မမထိုးသေးတဲ့အဖွဲ့တွေနဲ့လည်းညှိနှိုင်းဆောင်ရွက်နေကြောင်းနဲ့ PDF အဖွဲ့နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအကြားမှာစီရေးဥတီချက်နိုင်ငံရေးဥတီချက်တွေမကွာရင်ပြဿနာမရှိနိုင်ကြောင်းလည်းထည့်သွင်းပြောဆိုပါတယ်။လက်ရှိမြန်မာပြည်ရဲ့နိုင်ငံရေးအခြေအနေအပေါ်မှာလည်းဘုံမူကြီးခွန်အောက်ကအခုလိုတုံ့တက်ပြောဆိုပါတယ
်။အဲဒီပြည်သူကစီးကြတဲ့ကိုကျေလာတာပေါ့လေ။ဧရိယာကျေလာတာပေါ့လေ။ဧရိယာကျေ။မြို့ပြလေးကိုရောက်လာတယ်။ကိုတော်သူအောင်ကြားရောက်လာတယ်။အလားရောထောကံကိုတို့လိုမရမျိုးပြရပါလေအဲ့ဒါကိုသိနေလာတာပေါ့။ပြရနေလို့သူကတခါလဲပကွဲမှုအချိန်တစ်ခုခုတော့ရောက်လာနိုင်တာ
။မြမပြမပုံမကြီးမားတဲ့ပြည်ရင်းစစ်ကိုရှောင်လွှဲဖို့ဆိုရင်စပွားဝိုင်းမှာဖြည့်ရှင်းဖို့လိုအပ်မယ်လို့ဦးတန်းစိုးနိုင်ကတုံ့တက်ထားပါတယ်
။ဒီကိစ္စအနာရတဲ့လူပေါ်မှာမူကြည့်ပါလေ။ဒီလူချင်းနေတဲ့ဖြစ်လာမှာကိုစိုးရင်ကြောင်းကြတဲ့အတွဲဆိုရင်လူလူကိုဖိနှိပ်သက်ပြထောင်ချနေတဲ့အလုပ်တွေကြဆိုင်ရနောက်ပြီးတော့ဖန်စီချိန်သိမ့်ထားတဲ့နိုင်ငံကောင်းဆောင်ပြီးနိုင်ငံရေးဆရာသူတွေအားလုံးကိုပြန်ပြီးလုပ်ပြရသူတို့အားလုံးကိုသဘွဲဝိုင်းပေါ်ကိုရောက်အောင်တွန်းဆောင်ပြရအဲ့ဒီနီလန်းကိုမှမတော်ဘူးဆိုရင်တော့ဒီသူတွေပြည်တွင်းဆင်ဟာဆိုးရတဲ့အခြေအနေတစ်ခုရောက်ရှိလာပြီလို့ကျွန်တော်ယုံကြည်ပါတယ
်ဗမူကြီးခွန်အောက်ကတော့လောလောဆယ်မှာနှစ်ဖက်စလုံးကတင်းမာနေပြီးနှစ်ဖက်ပြိုင်ဆိုင်မှုပြင်းထန်လာချိန်မှာတတိယအင်အားစုတွေရဲ့ဂျာဝင်ညီနိုင်မှုကိုလက်ခံလာလေးရှိကြောင်းနဲ့အဆုံးမှာတော့တွေ့ဆုံဆွေးနွေးဖြေရှင်းနိုင်လိမ့်မယ်လို့ယူဆကြောင်းပြောပါတယ
်ဒီကဘာကြီးမှာတော့လက်နက်ကင်ကြီးနဲ့အပြတ်ရှင်းမဲ့ဆိုတာတော့မရှိပါဘူးအင်အားကိုအင်အားနဲ့ရှင်းတာကကုန်းမှာတော့အနိုင်ရှုံးမဟုတ်ဘဲနဲ့သဘောတူကြရပြီးတော့အင်းချမ်းချမ်းမျိုးရအောင်မရှိချင်ပြရအောင်ဆိုတဲ့ဥပါကျုပ်ဒီမှာပဲအဆုံးပြဖြစ်တာကိုကျွန်တော်သိရတယ်ကကျွန်တော်ဒီမှာလည်းအဲ့ဒီအချိန်တော့ရောက်လာပါတယ်။ငင်းကန်ကြီးပြန်လည်ဒီဆောက်နိုင်တဲ့ဒီလိုမျိုးတစ်ခုတော့ရောက်လာပါတော့။အခုမှလည်းပြန်ရပြပါ
။ဒါတွေကတော့လက်ရှိမြန်မာပြည်ရဲ့အခြေအနေအပေါ်နိုင်ငံရေးလေးလာတုံ့တက်သူတွေရဲ့အမြင်ဖြစ်ပါတယ်။လောလောဆယ်မှာတော့မြန်မာပြည်တွင်းကမြို့ရွာတွေမှာဘုံပေါက်ကွဲမှုတွေမကြာခဏဖြစ်နေသလိုစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ PDF အဖွဲ့တွေကြားမှာလည်းနေ့စဉ်ဆိုသလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးပြည်တွင်းစစ်ဟာပြင်းထန်မဲ့အလားအလာကိုတွေ့မြင်နေရတယ်လို့နိုင်ငံတကာကတုံ့တက်နေတာတွေလည်းရှိတဲ့အကြောင်းဒီသတင်းပတ်အတွက်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါမယ်ခင
်ဗျာ။ဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာ။အခုစီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်။တရုတ်လူမှုအတိုင်းဝိုင်းအတွင်းအသက်ကြီးသူလူဦးရေမြန်မြန်ဆန်ဆန်တိုးလာနေတာကိုချိန်ညှိနိုင်ဖို့အတွက်တိုင်အောင်ကလေး၃ယောက်အထိယူဖို့တရုတ်ကောင်းဆောင်တွေကမေလကုန်ပိုင်းမှာခွင့်ပြုလိုက်တာနဲ့ပတ်သက်လို့ AP ရဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမှတ်တင်ငီထက်ကတင်ပြထားပါရခင်ဗျာ
။တရုတ်နိုင်ငံမြို့တော်ဘေးကျင်းရဲ့အနောက်တောင်ဘက်ဒီယန်ရှင်းခရိုင်ကကန်ယူရှီယာနေ့စဉ်လူပေါင်း50ကျော်ကိုအခက်မဲ့တက်တက်လို့နေလဲစာချက်ကျွေးနေပါတယ်။လေကွင်းနေကြာကအင်းအသေးလေးတွေပဲရှိတဲ့ဒေသကနေမိုင်60လောက်ဝေးတဲ့မြို့တော်ဘေးချင်းမှာတာသမီတွေတွားပြီးအလုလုတာကြောင့်အထီးကျန်နေကြတဲ့လူကြီးတွေလာပြီးစားကြပါတယ်။အသက်ကြီးပိုင်းတွေအတွက်ကန်တီဟီလရှီကိုတီထောင်သူကန်ယူရှီကမန်ဒရင်တရုတ်ဘာသာစကားနဲ့အခုလိုရှင်းပြပါတယ်
။因为现在这个社会压力很大。
ဘဝရည်တည်အခက်အခဲကြောင့်တက်ချီပိုင်ပုံကူရီရဲ့သားသမီးတွေဟာအဝေးမှာလှုပ်ရှားကြရပါတယ်။အထီးကျန်နေကြရတဲ့တက်ချီပိုင်ပုံကူရီလည်းအများကြီးရှိပါတယ်။တချို့ကဇနီးခင်ပွန်းတွေရှိကြပေမဲ့လည်းဆွေမျိုးအတိုင်းအဝိုင်းမရှိကြသူတွေလည်းများပါတယ်။သူတို့ကဂရုစိုက်မှုကိုလိုချင်သလိုနှွေးနှွေးထွေးထွေးထမင်းစားခြင်းကြပါတယ်လို့ပြောခဲ့တာပါ။ရ
ရှိရတဲ့内心的一个关怀。
တကူတဲ့နေကြတဲ့တက်ချီပိုင်တွေအတွက် ပရဟိတအဖွဲ့အစည်းတစ်ခုကစီမံခန့်ခွဲနေတဲ့စားတောက်ခန်းမျိုး80ကျော်ထဲမှာကန်ရဲ့သဟစာတနဲ့ပျော်ရွှင်မှုအိမ်ဆိုတဲ့ကန်တီးလဲတစ်ခုအပါအဝင်ဖြစ်ပါတယ်။တရုတ်လူမှုအတိုင်းဝိုင်းတွင်မှအသက်ကြီးသူတွေများလာတဲ့ကိစ္စကိုထိန်းညှိနိုင်ရေးအတွက်မိသားစုတစုကိုကလေးနှစ်ယောက်ပဲယူဖို့တရားဝင်သတ်မှတ်ချက်ကနေကလေး3ယောက်ထိယူနိုင်တယ်လို့တရုတ်အာဏာရပါတီကမေလ31ရက်နေ့မှာရှော့ချပေးခဲ့ပါတယ်။ဒါပေမဲ့လည်းကလေးမွေးဖွားနှုတ်ကကြဆင်းနေသေးပါ။ကုန်ကြစည်အလုံးမှာအဟန့်အတားဖြစ်တာကြောင့်ရောနောက်ဆောင်းရှောက်ရမယ်လူကြီးတွေရှိနေတာကြောင့်ရောကလေးယူဖို့ရှောင်ကြပါတယ်။1980ပြည့်နှစ်ကတည်းကတအိမ်တောင်ကလေးတယောက်စီမင်းကိုတရုတ်မှာကျင့်သုံးခဲ့ပြီး2015ခုနှစ်မှာတအိမ်တောင်ကလေးနှစ်ယောက်ယူခွင့်ပေးခဲ့တာမှာနောက်နှစ်အတွင်းအနည်းငယ်တိုးလာခဲ့ပါတယ်။ဒါပေမဲ့လို့လဲအသက်65နှစ်ကျော်တဲ့လူဦးရေကလည်းတိုးလာနေတာပါ။လူဦးရေတန်း1400ရှိနေတဲ့တရုတ်မှာဒီဆယ်စုနှစ်နောက်ပိုင်းအတွင်းလူဦးရေအမြင့်ဆုံးကိုရောက်လာပြီးအဲ့ဒီနောက်မှာလူဦးရေကျဆင်းသွားမယ်လို့ခန့်မှန်းထားပေမဲ့လေမေလ17ရက်နေ့ကထုတ်တဲ့သကောင်စီရဲ့အရာခန့်မှန်းထားတဲ့ပို့ပြီးတော့မြန်နေတဲ့သဘောတွေ့မြင်ချရပါတယ်။ဒါကြောင့်လဲစီးပွားရေးဖွံ့ဖြိုးမှုနှုန်းနှေးကွေလာမယ့်အရေးကိုကြိုတင်ပြင်ဆင်ထားဖို့နဲ့တက်ကြီးပိုင်းတွေကိုထောက်ပံ့ကူညီရေးပို့ပြီးတော့တွန်းအားပေးဆောင်ရွက်ဖို့ဖြစ်လာတာပါ။ပြည်မြအသက်အရွယ်ကြီးလာတာကြောင့်ဤပညာဦးဆောင်နိုင်ငံဖြစ်ရေးနဲ့စားသုံးသူအခြေခံနဲ့စီးပွားရေးဖွံ့ဖြိုးမှုဆိုတဲ့တရုတ်ရဲ့ရည်ရွယ်ချက်ကိုအဟန့်အတားဖြစ်လာစေနိုင်ပါလေ။အမေရိကန်ပြည်ထောင်စုဝစ်ကွန်ဆင်မက်ဒီဆင်တက္ကသိုလ်ရဲ့အကြီးတန်းသိပ္ပံပညာရှင်ယီဖူရှန်ကမန်ဒရင်တရုတ်ဘာသာစကားနဲ့အခုလိုသုံးသပ်ပါတယ
်။中国的这个一老龄化超一超时预期
အသက်ကြီးပိုင်းတရုတ်လူဦးရေတိုးပွားမှုကခမန်းထတာတဲ့ပိုပြီးတော့မြန်နေတဲ့အချက်ကြောင့်စီးပွားရေးဖွံ့ဖြိုးမှုကျသွားပါလိမ့်မယ်တဲ့။ဒုတိယအနေနဲ့ကတော့အလုံးလုံးသူလူဦးရေရော့ချသွားတာကြောင့်ကုန်ထုတ်လုပ်မှုကျမဲ့ဘက်ကိုဥတည်နေပါတယ်။တတိယအနေနဲ့ကတော့အသက်ကြီးသွားတာကြောင့်ငွေကြေးသုံးဆွမှုကျဆင်းသွားစေနိုင်ပြီးပြည်တွင်းဈေးကွက်ဝယ်လို့အားရော့ချသွားစေနိုင်တယ်လို့ပြောခဲ့တာပါ။ဆိုင်ရင်အရာပြီးခဲ့တဲ့2020ပြည့်နှစ်အတွင်းကလေးစနစ်တန်းမွေးဖွားခဲ့မှုဟာ2019နဲ့ရှင်ရင်9ဘုံတစ်ဘုံလောက်ရော့ချခဲ့တာဖြစ်ပါတယ်။ဒီထဲက40ရာခိုင်နှုန်းကဒုတိယမြောက်ကလေးတွေဖြစ်ပြီးဒီရေအတွက်ကလည်း2019ခုနှစ်ကနဲ့ရှင်ရင်ထက်ဝက်ကျဆင်းသွားတာဖြစ်ကြောင်းမေလ17ရက်နေ့ကသကောင်စင်းကြီးညာခဲ့တဲ့တရုတ်တာဝန်ရှိသူကပြောပါတယ်တရားဝင်အငိမ့်စားယူနိုင်မဲ့အသက်အပိုင်းခြားတူးမြင်သတ်မှတ်ပြီးလုံသားအင်အားပိုများအောင်ထိန်းထားနိုင်မလားဆိုတာကိုတရုတ်အစိုးရကဆွေးနွေးအဖြေရှာနေပါတယ်အငိမ့်စားယူနိုင်မဲ့အသက်အပိုင်းခြားအဖြစ်အမျိုးသားတွေကိုအသက်60ပညာရှင်အဆင့်အမျိုးသမီးလုပ်သားတွေအတွက်အသက်55နှစ်နဲ့တာမန်လုပ်သားအမျိုးသမီးတွေအတွက်အသက်50သတ်မှတ်ဖို့တရုတ်အစိုးရကစဉ်းစားသုံးသပ်နေတာဖြစ်ပါတယ်။မေလ31ရက်နေ့တုန်းကအာဏာရပါတီခေါင်းဆောင်များအစည်းအဝေးမှာအငိမ့်စားယူခွင့်အသက်အပိုင်းခြားတိုးမြင့်သတ်မှတ်ဖို့သဘောတူခဲ့ကြောင်းအစိုးရပိုင်းရှင်းဝါသတင်းအေဂျင်စီမှဖော်ပြပေမဲ့အသေးစိတ်ကိုရှင်းပြမထားပါဘူး။တရုတ်နိုင်ငံမြို့တော်ဘေကျင်းရန်မင်တက္ကသိုလ်လူရည်နဲ့ဖွံ့ဖြိုးမှုဌာနကပါမောက်ခစွန်ဂျီယန်ကအခုလိုသုံးသပ်ပါတယ
်။当中国现在体量比较大，可能还暂时的不怕缩减哈。
ပထမဆုံးအချက်အနေနဲ့ကတော့ကလေးယူလို့တဲ့ဆန္ဒရှိလာအောင်တွန်းအားပေးဆောင်ရွက်နိုင်မလားဆိုတာပဲဖြစ်ပါတယ်။ကလေးရှိတာဒါမှမဟုတ်လဲမိသားစုတစ်ခုတိစောက်တာဟာကြည်နူးစရာပါလားဆိုတာကိုလူတွေခံစားတတ်လာအောင်လုပ်ဖို့လိုပါတယ်တဲ့
။生育率和适当的人口的这个负增长对于中国的
တမီးနှစ်ယောက်မိခင်အသက်35နှစ်အရွယ်ယူဂျန်ကတော့ကလေးတွေကိုပြုစုစောင့်ရှောက်ဖို့စားတောက်ဆိုင်အလုပ်ကထွက်ထားသူဖြစ်ပြီးခင်ပွန်းဖြစ်သူရဲ့ဝင်ငွေတစ်ခုတည်းပေါ်မှာမိခိုးနေကြတာပါ။လူတိုင်းဒီလိုလုံနိုင်တာတော့မဟုတ်ပါဘူ
း။俩都特别忙老人可能
လူငယ်အိမ်တော်တွေအနေနဲ့အလုပ်ကလည်းများမယ်မိဘတွေကလည်းကလေးကိုကူညီဆောက်ရှောက်မပေးနိုင်ဘူးဆိုရင်တော့ကလေးယူခြင်းမဟုတ်ပါဘူးတို့ယူရန်ကရှင်းပြခဲ့တာပါကလေးလိုချင်သူတွေအတွက်ရင်ဆိုင်ရမယ်အခက်ခဲတွေကလည်းများလွန်ပါတယ်အင်ကန်းတွေကကျဉ်လွန်ပြီးမိဘတွေနဲ့အတူနေကြရတာမျိုးလည်းရှိပါတယ်ကလေးဒိန်းစိတ်ကများလွန်ပြီးကိုဝင်ဆောင်ခွင့်ရလည်းတိတ်ပြီးမရပါဘူ
း一个是孩子的教育
လူငယ်မိဘတွေရဲ့ဝင်ထုတ်ဝင်ပိုးတွေတက်တာအောင်အစိုးရကဆောင်ရွက်ပေးတင်ပါတယ်တဲ့လူငယ်အိမ်တော်တွေအနေနဲ့မိဘလည်းပြန်လဲဆောင်ရှောက်ရမယ်ကလေးကလည်းဆောင်ရှောက်ရမယ်ဆိုရင်ဘယ်သူမှတာဝန်ယူနိုင်ကြမှာမဟုတ်ဘူးလို့ Beijing ma ni de shi ni Mr. Chen ga pyo ka da phit par de shin.
Mateng yi tai tin set de siwai ka na ko na sin ga da ba khmyar. Aku set pi lo blog ga ri pyo de mya si sin ko tin pya ba au me.မြန်မာနိုင်ငံမှာဆရာနာရှင်စနစ်အဆုံးသတ်ရေးအတွက်လှုပ်ရှားနေကြတဲ့ပြည်တွင်းနဲ့ပြည်ပလူငယ်တချို့ဇွန်လ26ရက်နေ့ကအွန်လိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။မတူညီတဲ့မျိုးဆက်တွေအကြားမှာအမြင်ကွဲမှုတွေရှိနေသလား၊စိုးရိမ်စရာပြန်ဖြစ်လာတဲ့ COVID ရောဂါကြောင့်လှုပ်ရှားမှုအရှင်ရော့ကျမတော့အောင်ဘယ်လိုလုပ်ကြမလဲစတဲ့အကြောင်းအရာတွေဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းမဆွေးနွေးမွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာမှရောက်နေကြတဲ့မြန်မာလူငယ်တချို့အွန်လိုင်းပေါ်မှာဇွန်လ26ရက်နေ့ကဆွေးနွေးခဲ့ကြပါတယ်။ဆရာနာရှင်စနစ်အဆုံးသတ်အောင်လှုပ်ရှားနေကြတဲ့မတူညီတဲ့မျိုးဆက်တွေကြောင့်အမြင်ကွဲမှုတွေရှိနေသလားဆိုတာအပါအဝင်စိုးရိမ်စရာပြန်ဖြစ်လာတဲ့ COVID ကရောဂါကြောင့်လှုပ်ရှားမှုအချိန်ပြန်ကျမသွားအောင်လို့ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးခဲ့ကြတယ်လို့ဒီအွန်လိုင်းဆွေးနွေးပွဲကိုစီစဉ်သူတယောက်ဖြစ်တဲ့ကမ္ဘာလုံးဆိုင်ရာမြန်မာနယ်ဦးတော်လှန်ရေး GMSR လှုပ်ရှားမှုကိုဦးဆောင်သူမတ်စုဝေကပြောပြပါတယ်မြန်မာနိုင်ငံကလူငယ်တွေအပါအဝင်နိုင်ငံသားမှရောက်နေတဲ့လူငယ်တွေလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအပေါ်အမြင်ဖလှယ်ဆွေးနွေးခဲ့ကြတဲ့အကြောင်းတွေနဲ့ပတ်သက်လို့မတ်စုဝေကအခုလိုပြောပြပါဗျ။
အခုဒီပေါ့နော်မြန်မာနိုင်ငံလက်ရှိနိုင်ငံကြီးရဲ့ဘယ်အခြေအနေရောက်ပြီလဲဘယ်လောက်ထိရောက်ပြီလဲဆိုတဲ့အရာကိုဆွေးနွေးဖြစ်တယ်။ပြောရရှင်ဒီပေါ့ဟိုအခု CDM ဝန်ထမ်းတွေကိုထောက်ပံ့မှုတွေရှိတယ်။အဲ့ CDM ထောက်ပံ့မှုတွေကမြင်ဆက်မှုမရှိတော့ဘူးနှိမ့်ကွေးလာတယ်ပေါ့နော်။အဲ့ဒါတွေအတွက်ကိုဒီပြည်ပကလူငယ်တွေကောဒီပြည်တွင်းကလူငယ်တွေရောပေါ့နော်။အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဆက်လက်ပြီးထောက်ပံ့မလဲဘယ်လိုမျိုးဒီဖြည့်ရှင်းမှုကိုရှာမလဲဆိုတဲ့ဟာလေးကိုဆွေးနွေးဖြစ်တယ်။နောက်ပြီးတော့ကြလို့ရှင်အခုပေါ့နော်မြန်မာနိုင်ငံအရေးကိုဒီဒီ GMS ပေါ့နော်။Global Myanmar Spring Revolution ကဒီလူငယ်တွေကနေပြီးတော့မြမအရေးကကဘာအရေးဖြစ်တယ်ဆိုတဲ့အကြောင်းကိုတကဘာလုံးပေါ့နော်ဂီယူဒီဆိုက်အာမရှောပို့အတွက်ကိုဒီဘယ်လိုမျိုးစုဆိုင်မှုတွေရမလဲဘယ်လိုမျိုးကမ်ပိန်းတွေကိုဘယ်လိုအောင်မြင်စွာလုပ်မလဲဆိုတဲ့အရာတွေကိုဒီဆွေးနွေးဖြစ်တယ်ပေါ့အဓိကကတော့နောက်ထပ်တစ်ခုကကြတော့ဒီပေါ့ generation gap ဆိုတဲ့အရာပေါ့နော် generation gap ဆိုတာကဒီဟာအခုဒီတော်လန်ရေးမှာကပြည်တွင်းကပြည်ပမောကဒီပေါ့နော်ဒီပြဿနာကိုကြုံတွေ့ရတယ်ပေါ့နော်ဒီ generation gap ဟိုရှေ့က generation နဲ့ဟိုအရင်တော့က generation နဲ့အခုလက်ရှိလုပ်နေတဲ့ generation တွေပေါ့နော်လူကြီးနဲ့လူငယ်ကြားရဲ့ generation gap ရှိလားမရှိဘူးလားပေါ့နော်ရှိရဆိုလို့ရှိရင်လည်းဒါကိုဘယ်လိုမျိုးဖြစ်ရှင်းကြမလဲဘယ်လိုမျိုးလက်တွဲပြီးတော့ပူပေါင်းပြီးတော့ဒီဒေါ်လာကြီးကိုအောင်မြင်အောင်လုပ်မလဲဆိုတဲ့အရာလေးကိုဆွေးနွေးဖြစ်တယ်။နောက်တစ်ခုနောက်ဆုံးအနေနဲ့ကတော့အခုဒီမြန်မာနိုင်ငံမှာ COVID-19 တဖြည်းဖြည်းနဲ့တိုးမြင့်လာတယ်။အဲ့ဒီဟာရဲ့အပေါ်ပါပေါ့နော်ဒီစစ်ကောင်စီကလုံအောင်ကိုလက်တွေရှူထားတယ်။ဒီကျမကြီးကဏ္ဍကိုလည်းလုံအောင်ဒီလက်တွေရှူပြီးတော့ဒီအာဏာသိမ်းတဲ့ဟာကိုတိုးတိုးလုပ်နေတယ်ပေါ့နော်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ COVID-19 ရဲ့တတိယလိုင်းအပေါ်မှာဒီအသိပညာပေးတယ်ပြောဖြစ်တယ်ပါလို့ရှင်ဒီစိန်ခုံမှုတွေပေါ့နော်ဒီဒီ COVID-19 ကဒီဒေါ်လာကြီးကိုစိန်ခုံမှုတွေရဲ့အကြောင်းရင်းလေးတွေကိုအဓိကဆွေးနွေးဖြစ်တယ်မှာ
ဆိုတော့ညီမပြောသွားတဲ့အထက်မှာဆိုရင်ပေါ့နော်ဒီမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေလှုပ်ရှားမှုတွေမှာလုံနေတဲ့လူတွေထဲမှာလူကြီးနဲ့လူငယ်ပေါ့လေအဲ့လို generation gap တွေကိစ္စဆွေးနွေးရဲဆိုတော့အခုညီမတို့ဒီဝင်ပြီးတော့ဆွေးနွေးသူတော်တော်များများကရောသူတို့ဘယ်လိုမြင်လဲလက်ရှိဒီအမြင်တွေပေါ့နော်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အမြင်တွေကွဲနေလားလူကြီးလူငယ်အမြင်ကွဲနေတယ်ဆိုတာမျိုးသူတို့မြင်ကြလားဘာပြောပါလဲဘယ်လိုဆွေးနွေးဖြစ်ပါလဲအဲ့ဒါကို
ဟုတ်ကဲ့ဟိုဟာလူငယ်တွေအနေနဲ့ကကြတော့ပေါ့နော်ဒီ generation gap အပေါ်မှာဒီလောက်ကြီးထိဟိုဟာပေါ့ဒီ gap မရှိဘူးလို့မြင်ကြရမှာအဓိကကတော့ဘယ်လိုလဲဆိုတော့ဒီ88တုန်းကဒီနိုင်ငံကြီးအခြေအနေနဲ့အခု21ကဒီနိုင်ငံကြီးအခြေအနေကကွာဟမှုတွေရှိတယ်ပေါ့နော်ဟိုတုန်းကကြတော့ဒီပါတီစုံကိုသူတို့ကဟိုဥတည်တယ်ပေါ့နော်အခုကကြတော့ဒီ generation ကကြတော့အခု generation Z လည်းဖြစ်တယ်ဘာလို့ရှင်ဒီအခုလက်ရှိ generation ပေါ့နော်အခုလက်ရှိဒီမျိုးဆက်ကကြတော့ဒီဟိုပါပေါ့ဒီအမြင့်ပြုတ်မဲ့မျိုးဆက်ဆိုပြီးတော့အဲ့လိုမျိုးတွေးကြတယ်ပေါ့နော်သုံးသပ်ကြတယ်အဲ့အတွက်ကြောင့်မလို့ဒီ generation gap ကမရှိဘူးပေါ့နော်ဒီသူတို့ဟိုလူကြီးတွေရဲ့ guidelines လည်းလိုအပ်တယ်ဘာလို့ရှင်လူငယ်တွေရဲ့ဒီအားထုတ်မှုလည်းလိုအပ်တယ်ဆိုပြီးတော့မြင်ကြတယ်အဲ့လိုမျိုးပေါ့နော်ဒီအချင်းချင်းဟို respect ပေးပြီးတော့ဥမာ respect ဆိုတဲ့ညမှာဒီလူငယ်ကလူကြီးတွေကိုဟိုလေးစားရတယ်ပေါ့လေးစားတမှုပြုတယ်ဘာလို့ရှင်လူကြီးတွေကလည်းလူငယ်တွေရဲ့အခုဒီ technology အပိုင်းပဲဖြစ်ဖြစ်ဒီလိုမျိုးတွေးခေါ်မှုအပိုင်းပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါကိုသူတို့ ਨੇ ပူးပေါင်းပြီးတော့ဒီလုပ်မယ်ဆိုလို့ရှင်တော်လန်ကြီးကိုအောင်မြင်မယ်လို့အကုန်လုံးကယူဆကြရတယ်ပေါ့နော
်နောက်တစ်ခုကကြတော့အခုဟိုညီမတို့ကဒီကမ္ဘာလုံးဆိုင်ရာမြန်မာနယ်ဦးတော်လန်ကြီးကိုဒီနိုင်ငံကပေါ့လေအားလုံးဆက်ဆက်ပြီးတော့ချိတ်ဆက်ပြီးတော့မှလှုပ်ရှားမှုတွေလုပ်နေကြတယ်ဆိုတော့
အခုဒီဒါကလည်းပထမဆုံးချိန်လုပ်တဲ့ဆွေးနွေးပွဲပေါ့လေလူနိုင်ငံဆောင်ကလူငယ်တွေပေါင်းပြီးတော့ online မှာဆုံပြီးတော့လုပ်တဲ့ဆွေးနွေးပွဲဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ဘလောက်ထိဒီတခြားနိုင်ငံတွေမှာနိုင်ငံဆောင်မှာရှိနေတဲ့လူငယ်တွေကသူတို့ဒီဟာကိုဟိုအဆုံးထိသူတို့ဒီရည်မှန်းချက်မရောက်ရအောင်လုပ်ဖို့အတွက်ကိုလုပ်သွားမယ်ဆိုရဲရည်ရွယ်ချက်တွေသူတို့ရဲ့ဒီရည်မှန်းချက်တွေကရောဘယ်လိုမြင်ရလဲရှင်
အဓိကဒီ GMS ပေါ့နော်ဒီ Global Myanmar Spring Revolution မှာကိုပါဝင်တဲ့လူငယ်တွေအများဆုံးအားဖြင့်ပေါ့နော်ဒီအရင်တော့နိုင်ငံကြီးလုပ်ဘူးတဲ့သူရှိတော့ရှိတယ်ဒါပေမဲ့နည်းတယ်ဟိုအဓိကကတော့ဒီအခုမှပေါ့နော်ဒီ February 10ရက်နေ့မှာဖြစ်ပြီးတော့ဒီအရေးတော့ပုံကြီးဖြစ်ပြီးတော့မှထပြီးတော့ဒီနိုင်ငံအရေးကိုမြန်မာရဲ့အရေးပေါ့နော်ကိုအမိမြန်မာပြည်ရဲ့နိုင်ငံအရေးကိုထပြီးတော့ဒီလိုမျိုးဒီလုပ်တဲ့သူတွေများတယ်ဒါပေမဲ့အဲ့ဒီသူတွေကကောင်းယုံမီလားဆိုတော့မဟုတ်ဘူးမှအရင်တော့ကတော့ဒီဟိုကပေါ့နော်ကိုပညာရေးနဲ့လည်းရုံပတ်နေတဲ့လူတွေရှိရဲလူငယ်တွေရှိပြီးကိုစာဝတ်နေရတဲ့နိုင်ငံခြားမှာဟိုမဖြစ်မနေရောက်ပြီးတော့ဟိုလုံနေရတဲ့လူတွေရှိရဲဒါပေမဲ့သူတို့တွေကအခုဒီအရေးတော်ဝင်ဖြစ်လာတဲ့အချိန်မှာငါတို့တွေစူးစီးရအောင်မယ်ငါတို့တခုခုလောက်ရအောင်မယ်ဆိုတော့ဟိုအရာပေါ့ဖြစ်လာတဲ့အချိန်မှာခုနကအမပြောတဲ့ပုံစံဟိုဟိုပေါ့နော်မိကုန်းနဲ့ဆိုလို့ရှိရင်အဲ့ဆိုရလောကဘယ်လိုမျိုးအထိနောက်ဆုံးအထိဘယ်လိုအထိဟိုအဆုံးအထိသွားမလဲဆိုတော့ဒီရေတော်ပုံကိုဒီမပြီးမချင်းပေါ့အခုဒီအခုဆိုလို့ရှိရင်တော်လန်ရေးဘက်ကဖြစ်လာပြီဒီဘက်ကနေပြီးတော့ဒီရန်ပုံငွေတွေကိုအပြည့်အဝပေါ့နော်ဒီအနောက်ကနေဘယ်လိုအပြည့်အဝဆပ်ပို့ပေးရမလဲဆိုတဲ့ဟာတွေကိုဒီလူငယ်တွေရဲ့အတွေ့အထိမှာအများကြီးရှိရပေါ့နော်အဲ့ဒါအခုလည်းလက်ရှိတယ်လက်တွေ့လည်းလုပ်နေတယ်ပေါ့ဒီဟာကိုအပြည့်အဝဆပ်ပို့ပေးမယ်ပြောလို့ရှိရင်ပြန်လဲထူထောင်ရေးအထိပေါ့နော်ဒီရေတော်ပုံဒီတကယ်အောင်ရတဲ့အချိန်ဒီပြန်လဲထူထောင်ရေးဖြစ်လာတဲ့အချိန်ကဏ္ဍအထိကိုဒီလူငယ်တွေကအဆုံးထိသွားမယ်ဆိုတော့ဆုံးဖြတ်ထားတယ်မှာ
စနေနေ့ရပါတော့စနေနေ့ညလောက်တဲ့ဒီ webinar online ပေါ်မှာဆွေးနွေးပွဲမှာရောဒီမြန်မာနိုင်ငံကလူငယ်တွေရဲ့သိကျင်တဲ့အချက်သူတို့ရဲ့စိတ်ဝင်စားမှုပေါ့နော်ဒီမြန်မာပြည်တွင်းမှာရှိနေတဲ့လူငယ်အများစုရဲ့လက်ရှိသူတို့စိတ်ဝင်စားမှုစိုးရိမ်မှုကဘာလို့ရောသိရလဲရှင
်အဓိကကတော့ဒီတော်လန်ရေးကာလမှာဒီအပြောင်းလဲတွေပေါ့နော်အခုကပြောင်းလဲမှုကအရင်မြင်ဆန်းတဲ့ဒီတစ်ခေါက်အရေးတော့ပုံကဟိုအရင်မြင်ဆန်းတဲ့အတွက်ကြောင့်မလို့ဒီပြပကလူငယ်တွေကနေပြောပေါ့နော်ဒီဖြစ်နေတဲ့အပြောင်းလဲပုံမှာဘယ်လိုမျိုးပုံစံနဲ့လိုက်နေရမလဲဘယ်လိုပုံစံနဲ့အပြောင်းလဲတွေလှုပ်ပြီးတော့ကမ်ပိန်းတွေလုပ်ရမလဲဆိုတော့ဒီအရာကိုအဓိကလည်းဖြစ်တယ်ပြောလို့ရှိရင်အခုပေါ့တော်လှန်ရေးကာလလည်းဖြစ်သွားပြီတပိတ်ကောင်းဆောင်တွေကတပိတ်စစ်ကြောင်းနဲ့တွားရင်တွားမယ်အဲ့လိုမျိုးပေါ့နော်တော်လှန်ရေးကိုအမျိုးမျိုးဖုံဖုံညီပုံစံမျိုးမျိုးနဲ့တော်လှန်နေကြရတယ်ပေါ့ဒီပြည်ပလူငယ်တွေနဲ့ဘယ်လိုမျိုး support လုပ်ပေးရမလဲပေါ့နော်ဘယ်လိုအနောက်ဘက်ကနေပြီးတော့ထောက်ပံ့ရမလဲဆိုတဲ့အရာကိုတကယ်ပို့ပြီးတော့ဟိုပေါ့နော်အဓိကအလေးပေးပြီးတော့ဆွေးနွေးကြရတယ်ပို့ပြီးတော့လည်းစိတ်ဝင်စားကြရတယ်ပေါ့
ကမ္ဘာလုံးဆိုင်ရာမြန်မာ့နေဦးတော်လှန်ရေး GMSR လှုပ်ရှားမှုကိုဦးဆောင်သူမတ်စုဝေဖြစ်ပါတယ်အခုလိုမျိုးမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့နိုင်ငံတကာကလူငယ်တွေအွန်လိုင်းမှာအမြင်ဖလှယ်ခဲ့ကြတဲ့ဆွေးနွေးပွဲကို GMSR နဲ့ NUG Campaign UK တို့ပူးပေါင်းစီစဉ်ခဲ့တာပါ2020ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ပါတီကလူငယ်လွှတ်တော်ကိုယ်စားလှယ်ကိုစီတူမောင်နဲ့ကျောင်းသားကောင်းဆောင်လူငယ်လှူရှားသူကိုစရာလွင်တို့လည်းအွန်လိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးခဲ့ကြပါတယ်ရှင်ကျွန်မဆုမြတ်မောပ
ါပါစုံရမစီစဉ်တက်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဒီကနေ့အတွက်အပတ်စဉ်ခန္ဓာတွေကတော့ဒီလောက်ပါပဲခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအနှံ့ဘုံကွဲတာတွေဥပဒေမဲ့တပ်ဖြတ်တာတွေဇက်တိုက်တွေ့နေရပါတယ်ဒီကနေ့မှာတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့ကဆန္ဒပြပွဲတစ်ခုမှာဘုံလေးလုံးပောက်ကွဲခဲ့တာကြောင့်လူနှုတ်ဦးတဲ့မနဲ့တေဆုံးပြီး၃ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရှမ်းပြည်နယ်ကိုကံကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကန်မြို့ကိုဒီကနေ့ဇွန်လ28ရက်နေ့ကစပြီးမလို့အရင်အိမ်ပြင်မထွက်ရ stay at home တတ်မှတ်လိုက်ပါတယ်ဆယ်ရက်အတွင်းကိုဗစ်အတည်ပြုလူနာ10ဦးကျော်တွေ့ရှိခဲ့တာကြောင့်အခုလိုတတ်မှတ်လိုက်တာလည်းဖြစ်ပါတယ်မြန်မာနိုင်ငံအာကစားနယ်ကျမရေးဝန်ကြီးဌာနကဇွန်လ28ရက်နေ့ည8နာရီထုတ်ပြန်ကြေးအရတပ်ခွဲအတည်ပြုလူနာပေါင်း3586ခုကိုစစ်ဆေးခဲ့တာမှာ COVID-19 ရောဂါတပ်ခွဲအတည်ပြုလူနာအသစ် 1,222 ဦးတွေ့ရှိခဲ့တယ်လို့ဆိုပါတယ်အခုချိန်ထိတေဆုံးသူဒီကနေ့မှာတေဆုံးသူထပ်မံပြီးတော့12ဦးရှိခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းကိုဗစ်ရောဂါအတွေ့ပြည်သူတွေအထူးသတိပြုကြဖို့ဒီကနေ့ပြုလုပ်တဲ့အမှုရုံးချင်းအတွင်ရှင်းနေကတစဉ်သတင်းစကားပါခဲ့ပါတယ်ဒီကနေ့အတွက်သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆု ဖြစ်ပါတယ်စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ပါကျွန်တော်ကတော့ဇော်ဝင်လိုက်ပါ VOA စီစဉ်တွေကိုကြည့်ရှုနားဆင်အားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာတော်ရရှိမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ
This program has come to you.